Welcome to the Voice of America in Burmese.
Mingala nya cha ma tata shin myan shin 2023 ခုနှစ် September 3ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အချိန် American ပြည်ထောင်စု Washington DC မြို့တော်ကနေကြားရဲ့ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ38 32နဲ့58တို့ကနေကြားရဲ့ဖိုင်းယူနာဆင်နိုင်ပါတယ်။မနက်လာပါဒီကနေ့ညအတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားပါမယ်
။ကျွန်တော်ကတော့ဝင်းမြမကိုကျော်ကျော်သိနေတူဒီနေ့ခြေတန်းရောက်တင်လေးကိုပြပြပေးမှာပါ။ထူရတာတွေကတော့အာဖဂန်မှာဒဏ်ရာရခဲ့တဲ့ American စစ်သည်တွေကိုသမ္မတဂျိုးဘိုင်ဒန်ကသွားတွေ့ခဲ့ချိန်မှာတာလီဘန်တွေကတော့ American နဲ့ပါဆက်ဆက်ရေးပိုကောင်းလို့ပို့အစိုးပြလိုက်ပါတယ်။မြန်မာတထည်ကြီးဦးတေစာကိုဒီချိန်ကစီးပွားရေးဂျန်ခတ်တဲ့အပေါ် American ကချုပ်ဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 လည်းစခဲ့တာနဲ့များခဲ့တဲ့ဒေတာတချို့မှာပိုးထွင်းလာချိန်မှာတချို့ပြည်နယ်အတိုင်းတွေမှာတော့ဆက်များနေသေးပါဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါနောက်လာရင
်ဟုတ်ကောင်းပါပြီရှင်ဒီစဲဘက်မှာဒေတာခံတချို့အဖမ်းခံရကြံဒေတာခံတွေထွက်ပြေးနေရတဲ့သတင်းမှကြားမှာကတော့
ဝင်ဝင်ရင်းတော့သူတို့ခန့်ရတယ်ပေါ့ဗျာပေါ်ရတယ်မှာရှိတဲ့လူဒီကြီးကြီးတွေမပြည့်နိုင်မလွှားနိုင်တဲ့ဟိုလေကျွန်တော်ကယ်ထုတ်ရတဲ့အမိသားမျိုးပါကျွန်တော်အဲ့မှာ
အမှန်ကတည်းကဒေတာခံတဲ့ဦးပြောသွားတာကိုနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင် KBC ငင်းကြင်းရေးစုတောင်းပါအာနာရှင်စာလုံးကြောင်းအသင်းအတွင်းရေးမှူးတရားစွဲခံရတဲ့တဲ့င်းမြင့်ကျင်းတော့က IDB ဒုက္ခဒေသခံမှာစာဝန်ရေးခက်ခဲနေတာဆိုတဲ့တဲ့င်းတွေကိုလည်းကြားဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးနဲ့အမေရိကန်တစ်ခွေနဲ့သိပ္ပံနဲ့နေပညာကဏ္ဍကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့င်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါအောင်ရှင
်။အာဖဂန်စစ်ပွဲမှာဒဏ်ရာရခဲ့တဲ့အမေရိကန်စစ်သည်တွေကိုသမ္မတဂျိုးဘိုင်ဒန်နဲ့ကတော့ပွားတွေ့ခဲ့ချိန်မှာတာလီဘန်တွေကတော့အမေရိကန်နဲ့ပါဆက်ဆံရေးကောင်းအောင်လုပ်မယ်လို့ပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းပြီး၄ရက်မြောက်နေ့မှာအခုလိုဒဏ်ရာရစစ်သည်တွေကိုကုသပေးနေတဲ့ Walter Reed အမျိုးသားစစ်ဆေးရုံကိုသမ္မတကိုယ်တိုင်မင်းညားကသွားတွေ့အားပေးခဲ့တယ်လို့အင်ဂျီတော်ကထုတ်ပြန်လိုက်ပါတယ်။မရီလန်ဒီနယ်မှာရှိတဲ့ဒီစစ်ဆေးရုံမှာသမ္မတဘိုင်ဒန်နှစ်နာရီနီးပါးလောက်ထိနေခဲ့ပြီးအသေးစိတ်ကိုတော့မထုတ်ပြန်တာပဲတခြားအမေရိကန်စစ်မှုထောင်းတွေနဲ့စစ်မှုထမ်းတွေနဲ့တွေ့ရသလားဆိုတာကိုလည်းမသိရသေးပါဘူးအမေရိကန်နဲ့မာမေးတပ်တွေအာဖဂန်ကနေပြန်ရောက်သိမ်းနေခဲ့ချိန်ပြီးခဲ့တဲ့ဩဂတ်လ26ရက်နေ့ကကာဘူးလေဆိပ်မှာအကြမ်းဖက်သမားတွေအသေးခံတက်ခိုက်မှုအတွင်းဒဏ်ရာရခဲ့တဲ့အမေရိကန်စစ်သည်တချို့ဒီစစ်ရုံမှာကုသမှုဆက်ခံနေတာပါအခုလိုချိန်မှာတာလီဘန်အကြီးအကဲရရှိတွေကတော့မကြာခင်အားလုံးပါဝင်ပြီးအားကောင်းတဲ့ဆိုရသည့်ဖွဲ့ကအမေရိကန်နဲ့ပါအပြန်အလှန်လေးစားမှုပေါ်အခြေခံတဲ့မိဘသံတမန်ရေးတိစောက်လိုတယ်လို့ VOA ကိုပြောလိုက်ပါတယ်ခင်ဗျာ
မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတူဖြစ်သူဒေဇာနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်အရေးယူလိုက်တဲ့အကြောင်းပြည်ထောင်နိုင်ငံရေးဝန်ကြီးဒိုမနစ်ရော့ကကြေညာခဲ့တာကိုကြိုဆိုတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကထွတ်ထားမှရေးပါတယ်ရိုဟင်ညာမွတ်စလင်တွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေကိုစစ်တပ်ကရဲရဲဆက်ဆက်အကြမ်းဖက်လုပ်ရပ်ပြီးကျူးလွန်နိုင်အောင်ဘဏ္ဍာငွေကြီးအထောက်ပံ့နဲ့နှက်ခဲရန်တွေဝယ်ပေးခဲ့တဲ့အတွက်ဆိုပြီးဥတီစားနဲ့သူပိုင်ထူးကုမ္ပဏီအုပ်စုကိုပြည်ထောင်နိုင်ငံကစာသာပတိနေမှာတန်ခတ်ရည်ယူမှုတွေချမှတ်ခဲ့တာပါ2019ခုနှစ်အတွင်းစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရိုဟင်ညာရှင်လင်းရေးအစီအစဉ်တွေမှာအသုံးပြုဖို့လက်နက်ပွဲစားတူအုပ်အနေနဲ့ဥတီစားကလက်နက်ခဲရန်တွေဝယ်ပေးခဲ့တယ်လို့ပြည်ထောင်နိုင်ငံရဲ့ဌာနရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါ့အပြင်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်စေတဲ့နေရာတွေမှာအသုံးပြုခဲ့တဲ့ဤပညာတွေကိုရရှိရေးအတွက်လည်းဥဒေစာကဗန်နာငွေကြီးထောက်ပံ့ပေးခဲ့တယ်လို့အဲ့ဒီကြေညာချက်မှာပဲဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်နိုင်ငံအများပြားကပြစ်တင်ဝေဖန်ရှုတ်ချကြပြီမလဲ။စစ်တပ်ရဲ့လုပ်ရက်ပြောင်းသွားအောင်ထိထိရောက်ရောက်လုပ်နိုင်တာမရှိလာပဲအခုလိုတန်ခတ်အရေးယူမှုတွေချတာကအပြင်းထန်ဆုံးလုပ်နိုင်တာပဲဖြစ်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်ကောင်းဆောင်တွေနဲ့သူတို့ရဲ့မိသားစုတွေစစ်တပ်ပိုင်းနဲ့စစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေစစ်ကောင်းဆောင်တွေနဲ့နီးကပ်တဲ့ဆက်ဆံရေးရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုအမေရိကန်နဲ့ပြည်တိုင်လူအနောက်နိုင်ငံတချို့ကဒဏ်ခတ်အရေးယူမှုတွေချမှတ်ထားပါတယ်စစ်ကောင်စီဘက်ကတော့သူတို့ဟာဒဏ်ခတ်အရေးယူမှုနဲ့အထူးကြံဖြစ်အောင်ဖယ်ထုတ်ထားတာတွေကိုမမှုဘူးလို့တုံ့ပြန်ထားပါတယ
်နယူးဇီလန်နိုင်ငံမှာတော့ ISIS စစ်သေးကြအဖွဲ့တွေကိုအားချသူတယောက်ကစူပါမားကတ်ကုန်တိုင်ကြီးထဲလူ6ယောက်ကိုဓာတ်နဲ့ထိုးပြီးတချို့တရားပြင်းထန်သွားခဲ့ပါတယ်အခုလိုဈေးဝယ်လာသူတွေကိုဓာတ်ကင်တိုက်ခိုက်သူကတော့ဈေးကချက်ချင်းပြတ်သက်ခဲ့တယ်လို့တိုက်ခိုက်သူကတော့ရဲကချက်ချင်းပြစ်တက်ခဲ့တယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စနာအာဒန်ကဆိုပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးစက္ကန့်60အတွင်းမှာပဲရဲကသူ့ကိုပြစ်တက်လိုက်တာပါ။ဒါနဲ့တိုက်ခိုက်သူက2011ခုနှစ်ကတရုတ်နိုင်ငံကနေ နယူးဇီလန်ကိုရောက်ရှိလာသူဖြစ်ပြီးအချမ်းဖတ်သမားဖြစ်နိုင်ခြင်းတန်တရားနဲ့စောင့်ကြည့်ခံရသူဖြစ်ပါတယ်။အော့ကလန်မြို့ပြင်ကိုနေကြီးတစ်ခုနဲ့အယောင်းဆိုင်မှာပြထားတဲ့ဓားကိုယူပြီးဈေးဝယ်တွေကိုအခုလိုတိုက်ခိုက်ခဲ့တာပါ။ဒဏ်ရာရခဲ့သူ6ယောက်ထဲက3ယောက်ကတော့စွန့်ရတဲ့အခြေအနေမှာရှိပါတယ်။ဒီဖြစ်ဟာဆက်စပ်ွယ်ကောင်းတဲ့မုန်းဖို့ကောင်းတဲ့မှားရင်တဲ့လုပ်ရပါလို့နယူးဇီလန်ဝန်ကြီးချုပ်အာဒန်ကပြောပါတယ်။ဒီလေဟာဘယ်ဘာသာရေးအဖွဲ့အစည်းဘယ်လူအသိုက်အဝန်းကမှကိုစားပြုတဲ့လုပ်ရမဟုတ်ပါဘူးလို့လည်းဝန်ကြီးချုပ်အာဒန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကသူယာရူးကနှုတ်ထွက်တော်မယ်အကြောင်းဒီကနေ့ပဲပြောပါတယ်ဝန်ကြီးချုပ်တက်တန်တနှစ်လောက်ကာလအတွင်းကိုဗစ်ကပ်ဘေးပေါ်သူ့ဆွေရဲ့တုံ့ပြန်ကြံပြွယ်မှုတွေဝေဖန်ခံခဲ့ရပြီးလူထောက်ခံမှုတိတိတသာကြာဆင်းနေချိန်မှာပဲအခုလိုနှုတ်ထွက်မယ်အကြောင်းကြေညာတာပါနောက်တစ်ချိန်ရွေးကောက်ပွဲမှာသူပါဝင်ရှင်းပြမှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ဆူဂါကဒီကနေ့ပဲကြေညာပါတယ်ဒီကနေ့စက်တင်ဘာလတုန်းကအဲ့ဒီအချိန်ဝန်ကြီးချုပ်ရှင်းစုအားဖြင့်ကျန်းမာရေးမကောင်းလို့ယာရူးကနှုတ်ထွက်ခြင်းဝန်ကြီးချုပ်တာဝန်ကိုပြောင်းယူခဲ့တဲ့မစ္စတာဆူဂါအပေါ်အစောပိုင်းတုန်းကတော့မျှော်လင့်ချက်တွေအများကြီးရှိခဲ့ကြပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ဘေးပေါ်တုံ့ပြန်ကြံပြွယ်မှုနဲ့ကာကွယ်ဆေးအလင်းမြန်ရအောင်စောင့်နိုင်ခြင်းမရှိတာတွေအတွက်သူ့အပေါ်လူထောက်ခံမှု30ရာခိုင်နှုန်းအောက်ကျသွားခဲ့ပါတယ်။သူအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့အတွက်သုံးရမယ့်ခွန်အားတွေကိုကိုဗစ်တိုက်ဖြစ်ရေးအတွက်အာရုံစိုက်လုသွားခြင်းနဲ့ဒီနှစ်ခုကိုတကယ်နဲ့လုပ်နိုင်ဖို့တော့မဖြစ်နိုင်ဘူးလို့ဂျပန်ဝန်ကြီးချုပ်ကဆိုပါတယ်။စက်တင်ဘာလ29ရက်ပါတီရင်းရွေးကောက်ပွဲကနေဝန်ကြီးချုပ်တက်ရွေးချယ်ပြီးစီးတဲ့အချိန်ထိတော့ဝန်ကြီးချုပ်ဆုကကတာဝန်မှာဆက်ရှိနေမှာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 938.9 5.32 kHz 93835.53 kHz 585တို့ဖြင့်စနစ်တင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American ဆန်ရဲ့တောက်ကြနေညာသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာကိုဗစ်တက်ရလိုင်းအရင်ဆုံးစဖြစ်ခဲ့တဲ့ချင်းပြည်နယ်နဲ့အများဆုံးဖြစ်ခဲ့တဲ့ရန်ကုန်တိုင်းမှာပိုးတွေ့မှုတွေကျဆင်းလာနေချိန်မှာရှမ်းပြည်နယ်နဲ့ပဲခူးတိုင်းမှာတော့အဖြစ်များနေပါသေးတယ်။ဒီနေ့မှာတော့တခွဲဆက်သက်မှုပေါင်း 33,362 ခုတည်းကလူပေါင်း 3,410 မှာရောဂါပိုးတွေ့ခဲ့ပြီးပိုးတွေ့နှုန်း 10 ရာခိုင်နှုန်းကျော်နေသေးကသေဆုံးသူပေါင်း 93 ရှိခဲ့တယ်လို့ကျန်းမာရေးအကူအညီဌာနကအခုညက 8 နာရီမှာပဲကြေညာလိုက်ပါတယ်။ဒါပေမဲ့ဆေးစစ်နိုင်မှုကန့်သက်ကြောင့်တကယ်တမ်းပိုးတွေ့သူနဲ့သေဆုံးသူအရေအတွက်ကဒီချက်ပိုများနိုင်တယ်လို့ကျန်းမာရေးကြံ့ကျင်သူတွေနဲ့စည်ရနာဝန်ထမ်းတွေကဆိုနေပါတယ်။အခုချိန်ထိဆိုရင်တော့ပိုးတွေ့သူစုစုပေါင်း 4,900 ကျော်လာနေပါပြီ။မနေ့ကပိုးတွေ့သူ 3,400 ကျော်ရှိခဲ့ရမှာအခုကိုဗစ်တက်တရလိုက်မှာအရင်ဆုံးပိုးစတွေ့ခဲ့တဲ့ချင်းပြည်နယ်မှာအနည်းဆုံးဖြစ် 33 ဦးသာမနေ့ကတွေ့ခဲ့ပြီးအရင်အဖြစ်အများဆုံးဖြစ်တဲ့ရန်ကုန်မှာလည်းသရုပ်ထအနည်းဆုံးဖြစ်တဲ့66ဦးသာတွေ့ရှိပါတော့တယ်။မနေ့ကပိုးတွေ့တဲ့အထက်အများဆုံးကတော့ရှမ်းပြည်နယ်မှာဖြစ်ပြီးပိုးတွေ့သူ 1,000 လီပါရှိနေပါသေးတယ်။ဒုတိယအများဆုံးအနေနဲ့တော့ပဲခူးမြို့မှာ900ကျော်တွေ့ခဲ့ပြီးမကွေးမှာတတိယအများဆုံးဖြစ်300ကျော်တွေ့နေပါသေးတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမှာအဓိကနေရာဖြစ်တဲ့ဟိုချီမင်းမြို့တော်မှာတင်းကျပ်တဲ့ပိတ်တင်ကန့်သတ်ချက်တွေခြားထားခဲ့တာကနေလာမယ့်စက်တင်ဘာလ15ရက်နေ့ကစပြီးစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့အဆိုပြုတင်ပြထားပါတယ်ဇီရိုကိုဗစ် -19 ဆိုတဲ့ကိုဗစ်ထိန်းချုပ်ရေးမဟာဗျူဟာကနေအကြောင်းလဲလို့ဖို့မြို့တော်အုပ်ချုပ်ရေးအဖွဲ့ရဲ့အဆိုပြုချက်မူကြမ်းထဲမှာအဲ့လိုဖော်ပြထားတာပါလူကြီးကိုးသန်းရှိတဲ့ဟိုချီမင်းမြို့တော်မှာဒေသခံတွေအားလုံးကိုဒီနေ့ကမှကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပေးဖို့ရည်မှန်းထားတယ်ဆိုတာ Riders တင်းထဏာကကြီးကွင်ရခဲ့တဲ့အစုပြုချက်မူကြမ်းထဲမှာဖော်ပြထားပြီးအတည်ပြုချက်တော့မရသေးပါဘူး Delta ကိုဗစ်မျိုးကွဲနဲ့ရင်ဆိုင်နေရတဲ့ဒေသနိုင်ငံမှာတကြီးရွယ်တွေအားလုံးကိုကာကွယ်ဆေးအပြည့်အဝထိုးပေးနေတာအပြစ်သက်ကန်ကြီးတဲ့အမြအသက်20ဝန်းကျင်တွေကိုကာကွယ်ဆေးစထိုးပေးနေပါပြီအသက်20ကနေ30အရွယ်လူဦးရေ 3.8% တန်းရှိပြီးသူတို့ကိုကာကွယ်ဆေးထိုးပေးတာအော်တိုဘာလမကုန်ခင်ပြီးဆုံးမှုစီစဉ်ထားတယ်လို့ဒီလင်ကကျမရဲ့ဌာနကပြောပါရယ
်အာဖရိကသမဂ္ဂကတော့တောင်အာဖရိကတို့ဂျွန်ဆန်ကျောင်းဆန်ကုမ္ပဏီကိုဗစ်ကာကွယ်ဆေးကိုဥရောပကိုမပို့တော့ပဲအာဖရိကနိုင်ငံတွေအတွက်ပဲဖြန့်ပြီးတော့မယ်လို့ကြေညာလိုက်ပါရယ်ဒါအပြင်ဥရောပကိုဒီကာကွယ်ဆေးစမ်းနေနေရှိပို့ထားပြီးပေမဲ့မတုံးရသေးပဲတူလောင်ယုံနေတဲ့လက်ရှိချန်နေသေးတာတွေကိုလည်းတောင်အာဖရိကကပြန်ပို့ဖို့ရှိတယ်လို့အာဖရိကသမဂ္ဂရဲ့ COVID-19 တန်ကိုယ်စားလှယ် Strike Message ယူဝါကမနေ့ကပြောလိုက်ပါရယ်အာဖရိကနိုင်ငံတွေမှာလူကြီး300ခန့်လောက်အောက်ပဲကိုဗစ်ကာကွယ်ဆေးထိုးရသေးချိန်မှာအမေရိကန်အခြေစိုက် J&J လို့သူကခေါ်တဲ့ဒီကုမ္ပဏီနဲ့တောင်အာဖရိကအခြေစိုက် Aspen Pharmacare တို့ရဲ့သဘောတူညီချက်အရကာကွယ်ဆေးထိုးအရှင်ရာပြည်သားဥရောပကိုပို့ခဲ့တာအတွက်အဝေးပန်းခံနေရပါတယ်။ဥ ဥရောပနဲ့ချန်လာတဲ့နိုင်ငံတွေမှာအများပြားကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားပြီးတာအပြင်နောက်ထပ်အားဖြင့်ထပ်ဆောင်ထိုးဖို့ပါစနေတာနဲ့ပြည်နေချိန်မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းတကမ္ဘာလုံးအညီအမျှမထိုးနိုင်ရင်တော့ဒီကမ္ဘာကရောဂါကိုထိန်းချုပ်နိုင်မှာမဟုတ်ဘူးလို့ဆက်ပြီးတော့သတိပေးထားပါတယ်။အခုလိုချိန်မှာ COVID-19 ဗီဇာပြောင်းမျိုးကွက်တဲ့မူမျိုးစားကိုကိုလံဘီယာနိုင်ငံက COVID လူနာ40ရာခိုင်နှုန်းနီးပါးစတွေ့ထားပြီး Variant of Interest စောင့်ကြည့်ရမယ့်မျိုးကွက်အဖြစ်လက်ရှိသတ်မှတ်ထားပါတယ်ခင်ဗျာ
။ထိုင်းဝန်ကြီးချုပ်ဘရယုချန်တို့ကြောင့်နှုတ်ထွက်ပေးဖို့တောင်းဆိုနေသူတွေဟာနောက်ထပ်ဆန္ဒပြပွဲတွေဆက်လုပ်သွားဖို့အစီအစဉ်ထားကြပါတယ်။ကိုဗစ်ကရောဂါရေထိုင်းဆွေးရရဲ့ကင်တွေဆောင်ရွက်ပုံနဲ့ပတ်သက်လို့လွှတ်တော်တွေမှာဆွေးနွေးပြောဆိုနေကြတဲ့နောက်ဆုံးနေ့မှာဝန်ကြီးချုပ်ဘရယုနဲ့ဝန်ကြီး၅ဦးအပေါ်ယုံကြည်ရှိမရှိအဆိုကိုမဲခွဲဆုံးဖြတ်ဖို့ရှိနေကြမှာပဲဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ပြောကြတာပါဝန်ကြီးချုပ်ဘရယုနှုတ်ထွက်တဲ့အထိနေ့စဉ်ဆန္ဒပြပွဲတွေလုပ်သွားမယ်လို့တက်ကြွလှုပ်ရှားသူတွေကအခိုင်အမာပြောထားပါတယ်ဂျာတာပရီနီတို့ကလည်းဘန်ကောက်မြို့လေကောင်ကလူစီကားတဲ့အဆုတ်လန်းစုံမှာဒီနေ့အတွင်းအကြီးမားဆုံးစုဝေးဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ်COVID-19 ကရောဂါထိန်းချုပ်ရေးအတွက်လူစုလူဝေးမလုပ်ဖို့ပိတ်ပင်ထားတာကိုအံတုပြီးတော့ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အယုံကြည်မရှိအစိုးကိုလွတ်တော်မှာမဲခွဲဖို့စီစဉ်ထားတဲ့စနေနေ့မှာလည်းဆန္ဒပြပွဲကြီးတစ်ခုလုပ်ဖို့ပြင်ထားပါတယ်။ဝန်ကြီးချုပ်ပရယုတဲ့ညွန်မောင်အဖွဲ့ကလွတ်တော်မှာလူများစုရထားတာမှုမဲခွဲတဲ့ရလဒ်ကတော့သူ့ဘက်ကိုပဲပါမယ်လို့ခန့်မှန်းထားကြပါတယ်။အကျဉ်းပြတ်ခြားစားမှုစီးပွားရေးဆိုင်ရာလွဲမှားတဲ့စီမံခန့်ခွဲမှုကိုဗစ်ကရောဂါအရေးကိန်းတွေကိုညံ့ဖျင်းမှုစတာတွေနဲ့ပတ်သက်လို့အတိုက်အခံတွေကဆွဆွဲထားတာကိုဝန်ကြီးချုပ်နဲ့သူ့ဝန်ကြီးတွေကတော့ပယ်ဆထားပါတယ်။သူဘယ်တော့မှနှုတ်ထွက်မှာမဟုတ်တယ်လို့ရွေးကောက်ပွဲစော်ပြီးကျင်းပဖို့လည်းလုပ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ပရယုတ်ကဒီကနေ့ပြောပါတယ်။နိုင်ငံကရှေ့ဆက်သွားရမှာပဲ။လူလူကကျွန်တော်ကိုလူလားနေတွေ့ကျွန်တော်ရှေ့ဆက်သွားရမှာပဲလို့ဝန်ကြီးချုပ်ပရယုတ်ကသတင်းထုတ်တွေကိုပြောပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုကြည်ကျော်သိန်းတို့ကတင်ပြသွားတော့ပါရှင်။ခုတော့တောက်ကြနေညရဲ့နောက်ဆုံးရသတင်းဆောင်ပါနဲ့သတင်းပေးဖို့ချက်တွေကိုတင်ပြပေးခြင်းပါတယ်။စကားတိုင်းတစဲမျိုးနဲ့ထက်ကကျေးရွာတချို့ကျေးရွာတချို့ရွာတွေကိုဆက်တက်ကဝင်ရောက်ပြီးတော့နေမြေရှင်းလင်းရေးလုပ်နေတာမှာရွာသားတချို့ဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်တွေဝင်လာလို့ထွက်ပြေးနေကြတဲ့ရွာသားတွေဟာလည်းနေရမပြောင်းရိုက်တဲ့ပဲနဲ့ဒုက္ခရောက်နေကြတာပါ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုံမုံကတင်ပြထားပါတယ်။
စကိုင်းတိုင်းဒဇယ်မြို့နယ်တွေကကြေးရွာတချို့မှာဒေသခံကာကွယ်ရေး PDF အဖွဲ့တွေလှုပ်ရှားနေနိုင်တယ်ဆိုတဲ့တန်လျာနဲ့စစ်တပ်ကဝင်ရှာနေတာလို့ဒေသခံတွေကပြောပါတယ်။အခုနောက်ဆုံးတောင်ချောင်း၊နကူး၊လိတ်ချံ၊ရွာတစ်ကုန်း၊မုံတိုင်ချင်းစင်တင်စတဲ့ကြေးရွာတွေဘက်ကိုစစ်တပ်ကဝင်ရှာပြီးတော့ရွာသားတချို့ကိုဖမ်းဆီးခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ရွာသားတွေဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ညနေပိုင်းတုန်းကလည်းလိတ်ချံရွာထဲမှာစစ်တပ်အင်အား80လောက်ဝင်လာပြီးတော့ဒေသခံတွေကိုဖမ်းခေါ်သွားတယ်လို့ကိုရိုင်းထွက်ပြေးနေရသူလိတ်ချံရွာခံတဦးက VOA ကိုပြောပြပါတယ်
။ဝင်ဝင်ရင်တော့သူတို့ဖမ်းရတယ်ပေါ့ဗျာ။ဟိုရွာထဲမှာရှိတဲ့လူကြီးတွေမပြေနိုင်မလွှားနိုင်တဲ့ဟိုလိုကျွန်တော်ကယ်ထုတ်ရတဲ့အနေအထားမျိုးမှာကျွန်တော်အဲ့မှာအဲ့မှာရွာထဲမှာတော့နှစ်ဆင့်ပြောင်းဝင်လိုက်မှာကျွန်တော်အဲ့မှာရွာထဲအင်းရောင်ဆိုသူအဲ့မှာသူတို့လက်ကောက်ကိုရချိုးပြီးတော့အဲ့မှာအကောင်ကိုတနက်နေ့ပြစ်သွားတယ်ပေါ့ဗျာ။ပြောတော့ဆုံးရှုံးမှုတော့ရှိတယ်ပေါ့။ဆင်းရဲကတော့ကျွန်တော်ဖန်ခံထားရတယ်
။လက်ရှိထွက်ပြေးနေရသူပေါင်းကတော့လူဦးရေ 2,500 လောက်ရှိနေပြီးတောတောင်တွေထဲမှာသူတို့ဖြစ်တယ်လို့စားတောက်နေထိုင်နေကြရတယ်လို့လည်းပြောပါတယ်
။အကျော်ထဲမှာ20လောက်ရေဝင်ပြီးတော့အဲမှာသူတို့အရောက်ဝတ်တွေနေကြတယ်ပေါ့ဗျာ။ဒီထဲမှာသူတို့အဲမှာနောက်က80လောက်ညနေဖြန်ဝင်လာတယ်။ကျွန်တော်တို့ကဝင်လာတော့ကျွန်တော်တို့နေတဲ့ပတ်ဝန်းကျင်မှာရှိတဲ့နေရာ300လောက်ပေါ့ဗျာ။အဲ့လိုပဲကျွန်တော်တို့လာတော့အဲ့လိုပဲဖြတ်ကြည့်ကြတယ်ဗျာ။ခမန်းကြီးစီကတော့လူကြီးရေ2500တောင်ဝင်တယ်2500လောက်တော့ရှိမှန်းတယ်တခါတော့ရောက်ကြတယ်ကဘာလို့တော့ချုပ်လဲကိုနိစ္စရရွာလေးတွေမှာအလုပ်တွေကတ်နေကြတဲ့သူတွေကြီးတယ်ပြီးတော့ကိုတော်တော်လေးမှာရှိတဲ့အနေအထားလေးတွေမှာကိုယ့်ကိုဖြစ်ပြလို့လေးတွေနဲ့အလုပ်နေကစားတော့တာတွေကြီးတယ်ပေါ့ဗျာခုချိန်လေးပေါ့
စစ်တပ်ပြန်ပြီးတော့ထွက်သွားတဲ့ရွာတချို့ကရွာသားတွေမှာတော့နေရပြန်သူတွေရှိပေမဲ့လိတ်ချံရွာကတော့ရွာသားတွေကမပြန်ရဲကြသေးဘူးလို့ရေရှင်ရွာကတူကပြောပါတယ်
ဖမ်းလာလူ7မြောက်ကလိတ်ချာရှိပြရလေအဲ့ဒါဘလို့အပြေမမသိလို့လိတ်ချာဖွဲရတော့မပြန်သေးဘူးကျွန်တော်တို့ကြံတဲ့ငကူးတို့တောင်ကျောင်းတော်တော့ပြန်သွားကြပြီလိတ်ချာဖွဲက7မြောက်ဖမ်းလာတာဘာမှမပြန်မမသိနဲ့50ကျော်က4ယောက်ကြံလာတော့30ကျော်20ကျော်ပေါ့ရဒလေး2ယောက်ပြီးတော့စိတ်ဝေနာရှင်2ယောက်ပါသွားလေ
စစ်တပ်ကိုကြောက်လန့်လို့ထွက်ပြေးတိမ်းရှောင်နေရသူတွေထဲမှာကိုဝင်းဆောင်အမျိုးသမီးတွေကလေးငယ်တွေနောက်ပြီးတော့အသက်80 90ကျော်အရွယ်အဖိုးအဖွားတွေလည်းထွက်ပြေးနေကြရပါတယ်ထွက်ပြေးနေကြရသူတွေဟာဖျားနာပြီးတော့မကျန်းမမာဖြစ်နေသူတွေလည်းပါတယ်လို့ပရာဟိတာကူညီပေးနေသူကပြောပြပါတယ
်အဲ RPG နဲ့လက်ချောင်ကိုပြစ်လိုက်တာလေ ဒီတော့လေးချောင်ရွာကထွက်ပြီးလာတယ်ကိုကျွန်တော်တို့ကပရိသတ်ကားတွေဝိုင်းသူရှင်ကိုအားလုံးဒီဝိဒုက္ခတွေကိုညားချပေးတာဓမ္မတိုက်ပွဲမရှိဘူးဘာမှမရှိဘူးသူတို့ဝုံဝုံပြစ်ပြစ်ပြစ်ပြီးတော့လုပ်တာအဲ့လိုပဲဖြစ်တာဘာမှတိုက်ပွဲမရှိဘူး PDF လည်းမရှိဘူးသူတို့အထင်နဲ့စွပြောပြစ်တာအဲကျွန်တော်တို့ဒီသောက်နေရင်ကျမကြီးတချို့လည်းဝင်းရှိုးတာတွေချားနာတွေပါပေါ့လေအားတော့ကျွန်တော်တို့ကပရိသတ်အသေးနိုင်ကနေပြီးတော့အဲတန်းနေဆုံးပြည်လေအောင်ဟိုဘက်လမ်းဆက်ဒီဘက်လမ်းဆက်ကူညီထောက်ပံ့ထားတာပေါ့အပြေကကလေးတွေရောဗိုက်ကြီးတွေမတွေရောကျောင်းသားတွေရောအဖိုးကြီး90ကျော်80ကျော်ပါတာ90ကျော်က9ဦး6ဦးလောက်ပါတယ
်စကိုင်းတိုင်းနဲ့ကဒေသတချို့မှာတော့စစ်တပ်နဲ့ PDF အဖွဲ့တွေကြားပစ်ခတ်တိုက်ခတ်မှုတွေရှိပေမဲ့အခုစစ်တပ်ကနေပြီးတော့ဝင်ရှာနေတဲ့ဒဇယ်ဘက်မှာတော့တိုက်ပွဲမရှိပါဘူးဒါပေမဲ့ PDF တွေလှုပ်ရှားနေနိုင်တယ်ဆိုတဲ့တန်တရားနဲ့စစ်တပ်ကလက်နက်အင်အားအပြည့်နဲ့တရွာဝင်တရွာထွက်ပြီးတော့တောနှင်းရှာဖွေဖမ်းဆီးတာတွေလုပ်နေလို့ထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေက BOA ကိုပြောပါတယ်အခုလိုရွာတွေကိုဝင်ရောက်ရှာဖွေမှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးရှင်
။တစ်ဆယ်ဘက်ကအခြေအနေကိုမဆုံမွန်တင်ပြသွားတာပါရှင်။ခုတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်တင်ပြချင်ပါတယ်။ကချင်ပြည်နယ်အခြေစိုက်ကချင်နှစ်ချင်းခရိုင်အတင်းတော် KPC ကဩဂုတ်လဆမိုင်းမှာပြုလုပ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဝတ်ပြုဆုတောင်းစကားတစ်ခုထဲမှာပါတဲ့အသုံးအနှုန်းတစ်ခုကြောင့်အတင်းတော်ရဲ့တာဝန်ခံကိုတက်မတော်ပြုကွဲအောင်လုံဆော်မှုပုံမှန်905ကကြီးနဲ့စစ်ကောင်စီကအမှုဖွင့်လိုက်ပါတယ်။ဒီကိစ္စပြေလည်ဖို့အတင်းတော်တာဝန်ရှိသူတွေကြားမှာညှိနှိုင်းအပြေရှာနေကြတယ်လို့စစ်ကောင်စီနဲ့တွေ့ဆုံပြီးတော့ရှင်းပြသင့်မသင့်စဉ်းစားဆုံးဖြတ်ကြမယ်လို့ KBC ဥက္ကဋ္ဌက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူကတင်ပြထားပါတယ်။
KBC စစ်တောင်းစကားထဲမှာပါတဲ့အာနာရှင်ဆိုတဲ့အတုံးလုံးကစစ်ကောင်စီကိုထိပါတယ်ဆိုတဲ့အချက်နဲ့ KBC အတွင်းမှုဥတုမိုင်ကိုမြစ်ချီနာအမှတ်တရဲစခန်းက905ကကြီနဲ့အမှုဖွင့်ပါတယ်905ကကြီနဲ့တရားစွဲခံရတဲ့အတွင်းမှုဥတုမိုင်ရဲ့နေအိမ်ကိုစစ်ကောင်စီကဩဂုတ်လ26ရက်နေ့ကလာရှာခဲ့ပေမဲ့အိမ်သားတွေနဲ့ပဲတွေ့သွားခဲ့ပါတယ်ကိုဗစ်ကပ်ရောဂါနဲ့မြန်မာပြည်ငြိမ်းချမ်းရေးအတွက် KBC ကဩဂုတ်လ25ပြုလုပ်တဲ့ဝတ်ပြုစစ်တောင်းပွဲမှာပြောကြားခဲ့တဲ့စစ်တောင်းစကားတွေကအာနာရှင်ဆိုတဲ့အတုံးလုံးဟာစစ်ကောင်စီကိုရည်ရွယ်တာမဟုတ်ကြောင်း KBC ဥက္ကဋ္ဌအသိကရော်ရဆရာတော်ဒေါက်တာကယ်လမ်ဆမ်ဆွန်က VOA ကိုပြောပါတယ
်။ကျွန်တော်ကဒီအချင်းတို့ဒီကွန်ရှင်ဆိုတော့အာနာရှင်ကိုခေါ်တာ။အာနာရှင်စနစ်အားလုံးချုပ်နှိမ့်ဖို့အတွက်ကျွန်တော်တို့ကစိတ်ကောင်းတယ်။အာနာရှင်ဆိုတော့ကျွန်တော်တို့ကအဖြစ်မှလည်းအာနာရှင်ရှိတယ်။ဘိုကေရီလည်းအာနာရှင်လို့ပြောလို့ရတဲ့နေရာမှလည်းရှိတာပေါ့။ဘယ်ဘယ်ဖွင့်ပြအောင်ဆိုအာနာရှင်ဆိုတာရှိတယ်။အာနာရှင်ဆိုတာဘယ်အဖက်ရှိမှာမှမရှိသေးဘူး။အဲ့မဲ့ကျွန်တော်မှာသူတို့ဒီပါရာပြန်အချမ်းတက်စစ်တပ်ဆိုပြီးမှဟိုပါရာပြန်မျိုးပေါ်မှာတော့နည်းနည်းပြောတော့တော့သူတို့ပါရာပြန်ကတော့အဓိပ္ပာယ်ကဆိုတဲ့နေရာမှာပြည်ရေးကောင်းဆောင်များတရှိဆုံးတယ်ဆိုတာဖြစ်လာတော့ညှင်းဆွန်းသွားတာပေါ့။အဲ့ဒီအချက်ကိုခုနပြောတဲ့905ကကြီးဖြစ်သွားတာအဲ့ဒါပါ။
ဒီကိစ္စကိုကချင်ပြည်နယ်အိမ်ဆောက်အစိုးရအဝန်ကြီးချုပ်နဲ့ဒေါက်တာကယ်လမ်ဆမ်ဆွန်တို့ဩဂုတ်လ28ရက်မှာတွေ့ဆုံပြီးခဏဦးညှိနှိုင်းခဲ့ကြပါတယ်။ညီငယ်ရေးကျိုးဆောင်အဖွဲ့ PCG ကလည်းအဲ့ဒီနေ့ကဂျာကန်အဖွဲ့အနေနဲ့ဆွေးနွေးညှိနှိုင်းခဲ့ကြပါတယ
်။ကျွန်တော်တို့ကတော့ဒီနယ်အစ်စ်မှာပဲဒီတိုင်းနယ်တွေကျွန်တော်တို့ကတွေ့ဆုံပြီးမှတော့ပြည်ရအောင်လုပ်လိုက်ဖို့ပထမအဲ့လိုပဲကျွန်တော်အလုံးစဉ်းစားထားတယ်အဲ့လိုပဲသဘောတူညီရမှုရှိခဲ့တာပေါ့။အဲ့အဲ့ဒီနောက်ပြန်မှာကျွန်တော်တို့ဒီတရားရုံးကိုဟောဒီ yes ခံတရားဆွဲတဲ့ဒါတွေအဆက်သက်ကြီးကျွန်တော်တို့ရရှိတာတဲ့အချိန်မှာကျတော့ကျွန်တော်လည်းနည်းစဉ်းစားဖြစ်ပေါ်တာအဲ့မှာဖြစ်ပါတယ်။အဲ့ဒီတရား yes ခံတရားဆွဲမှုဆိုတာပြည်မှုကိုသူတို့ခံရတော့မှာပေါ့။ဟိုပုံမှန်905စသည်ရောက်တယ်။ကျွန်တော်တို့ကတော့အဲ့လိုမဖြစ်သေးချင်ဘူးပေါ့။အခုလိုဒီတန်းဒီနည်းနည်းဖြစ်ဖြစ်နေတဲ့အချိန်မှာကျွန်တော်ဒီဘာသာရေးဟောဥဆောင်ပြီးတဲ့ဒီတရားကိုလို့စုပေါင်းရုံနဲ့ပဲအချက်လက်ပုံပါပဲဒီလိုဆွေးဆွေးမှုကတော့ဟိုတိတ်ပြအသေးစိတ်ဆန္ဒတာမပါတာဟိုတိတ်ပြပြောမှုကိုမရောက်သေးဘူးပေါ့
ဒီပြဿနာပြေလည်ဖို့စစ်ကောင်စီနဲ့တွဲဆုံတဲ့မတဲ့ KBC ခေါင်းဆောင်တွေကြားစဉ်းစားနေကြပါတယ်ပြည်တွင်းနဲ့နိုင်ငံတကာကအဖွဲ့ပေါင်း900ကျားမှဘုံသဘောတရားတစ်ခုရယူဖို့ဆုံးဖြတ်မှာဖြစ်ပါတယ်အားလုံးရဲ့ဆန္ဒကိုရဖို့အရေးပေါ်အစည်းအဝေးတစ်ခုကိုအခုစက်တင်ဘာလထဲမှာလုပ်ဖို့စီစဉ်နေကြောင်းဒေါက်တာကယ်လမ်ဆမ်ဆွန်ကပြောပါတယ်မတ်လ3ရက်တုန်းကလည်းကချင်ပြည်နယ်ပူတောက်ခရိုင်မြမပီညင်းညင်းစုတောင်းပွဲကိုဥဆောင်ခဲ့တဲ့ KBC ကခရိုင်ဘာသာရေးကောင်းဆောင်ပါဝင်ဘာသာရေးကောင်းဆောင်3ယောက်ကိုစစ်ကောင်စီအဖွဲ့ဝင်ရဝင်းရင်ချင်းမှုအသိဥက္ကဋ္ဌက905ကကြီးနဲ့တရားစွဲခဲ့ပါတယ်အဲ့ဒီပွဲမှာပါဝင်တဲ့လူငယ်2ယောက်ကိုလည်းဒီပုံမှန်တွေပဲတရားဆက်စွဲခဲ့ပါတယ်ကချင်နှစ်ချင်းခရိုင်အသိတော် KBC ဟာပြည်တွင်းစစ်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရသူတွေကို2011ကစပြီးကူညီနေတယ်လို့ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရ20စလုံးမှ
ညဉ့်ညဉ့်နဲ့လူမှုရေးလုပ်ငန်းတွေကိုပူးပေါင်းလုပ်ကင်ခဲ့တာပါစစ်တပ်အာဏာသိမ်းပြီးဖေဖော်ဝါရီလတရက်နောက်ပိုင်းမှာလဲလုံလဆာညဉ့်ညဉ့်ရေးလုပ်ငန်းတွေကိုစစ်ကောင်စီနဲ့ဆက်လုပ်ခဲ့တယ်လို့အသင်းတော်တာဝန်ရှိသူတွေကဗီအိုအေကိုပြောပါတယ်လက်ရှိမှာလဲကိုဗစ်ကပ်ရောဂါကြောင့်ဒုက္ခရောက်နေသူတွေကိုကေဘီစီကကူညီဆောက်ရှောက်ပေးနေပါတယ်ခင်ဗျာ
ကွန်မြတ်တူတင်ပြသွားတာပါရှင်ကွန်မြတ်တူပါရှင်ခုတော့ကချင်သတင်းနောက်တစ်ပုတ်ဆက်ပြီးတော့တင်ပြချင်ပါတယ်မြစ်ချီနာမြို့နယ်အတွင်းက IDB ကစခန်းတွေမှာကမ္ဘာစားနပ်ရိက္ခာအစီအစဉ်
WFE ကလာကျွာလာကန္တချက်တွေအလုတ်ကန်ရှားပါတာတွေကြောင့်စာဝန်တွေရဲ့အခက်တွေ့နေကြပါတယ်
ဝေကျေးလာစဉ်ထောက်ပံ့ပါတယ်ဒါပေမဲ့လည်းWFPရဲ့ထောက်ပံ့ငွေတွေမရတာနှစ်လရှိလာတာကြောင့်ဒုက္ခသည်တွေအခက်အခဲရှိလာနေကြောင်းဂျမိုင်းကောင်
ကျောင်းကကုစားမှုဆောင်ကအရှိတော်တဲ့အနေထားတွေဖြစ်လာတဲ့ဖြစ်ဆက်ပြီးတော့ကြားမယ်ဆိုရင်ပြီးတော့ဒီကျောင်းဝင်တွေကတော်တော်လေးတစ်ခါရောက်လာနေချင်းရှိတယ်ဂျမိုင်းကောင်စခန်းဟာဒုက္ခသည်တထောင်ကျော်လောက်နေထိုင်တဲ့စခန်းလည်းဖြစ်ပါတယ်WFP ကအရင်ကစမ်းစီစားစားတာတွေထောက်ပံ့ခဲ့တာပါဒါပေမဲ့လွန်ခဲ့တဲ့၃နှစ်လောက်ကစပြီးလူတယောက်အတွက် တလတတောင်းခွဲထောက်ပံ့နေတာဖြစ်ပါတယ်ထောက်ပံ့ငွေနဲ့မလုံလောက်သူတွေအရင်ကမြို့ပေါ်မှာရရအလုံးလုပ်ပြီးဝင်ငွေရှာနိုင်ပေမဲ့လည်းအခုအခါကိုဗစ်ကပ်ရောဂါကြောင့်အသွားအလာကန့်သတ်တာနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်ပုံမှုခက်ခဲလာနေတာပါအခုရပ်ပိုင်းမှာတော့ပြင်ပမှာအလုံးလုပ်ခွင့်ကိုအကန့်အသတ်နဲ့ပြန်ခွင့်ပြုနေတယ်လို့လည်းဦးတွယ်အောင်ကပြောပါတယ်ဒီလင်ခက်တဲ
ောင်းရှင်းဖို့လူကြပန်းလို့ပြောလို့အဲ့လိုမျိုးကြွားလို့ရတဲ့ဟာတွေကိုခွင့်ပြုတဲ့အနေနဲ့လုပ်ထားတယ်ဗျာ။အဲဈေးဆိုင်ပုံစံမျိုးဒီဟိုတယ်တွေပေါ်တယ်မလို့လုပ်တဲ့ဟာတွေကကျွန်တော်တို့ကောင်းသိထားတယ်။ကျွန်တော်တို့မသိဘဲနဲ့အဲ့လိုမျိုးနေရာမှာလုပ်လို့ဖြစ်ဆုံးတော့ကျွန်တော်တို့ကဒီကြံ့တဲ့ကိုလက်ခံတော့ဘူးအဲ့လိုမျိုးကျွန်တော်တို့အသိပေးထားပါဗျာ
။ IDB စခန်းတွေကဒုက္ခသည်တွေဟာစံနဲ့စားတောက်ကုန်တွေကိုကုန်သည်တွေစီကအကျွေးဝယ်ယူပြီးထောက်ပံ့ငွေရချိန်မှာပြန်လည်ပေးဆက်ကြတာဖြစ်ပေမဲ့လည်းထောက်ပံ့ငွေနှစ်လမရတဲ့နောက်ပိုင်းအကျွေးလည်းမဆက်နိုင်သလိုနောက်ထပ်ရယူဖို့လည်းခက်ခဲလာနေတယ်လို့ပြောပါတယ်။ပါလနရွာစိန့်ဂျိုးဆက်စစ်ဆောင်စခန်းကတာဝန်ခံဦးလခေါင်ကလည်းသူတို့စီမှာအထောက်ပံ့မရတာနှစ်လရှိပြီဖြစ်ကြောင်းပြောပါတယ
်။သူတို့ခတ်တိုက်ဆိုလို့တလမှာသူတို့လူတယောက်ကိုတပေါင်းခွဲလက်ကျင်နေတယ်။အခုသူတို့ဒီကတ်တေးရောကနဲ့ဒီနိုင်ငံကြီးတောင်းနလကျေတင်းလာကြည့်သွားပြီသူတို့ကိုလာကျင်ထုတ်ပေးတဲ့ထောက်ပံ့ကျမထောက်ပေးနိုင်တာတော့မှကျွန်တော်တို့ကကျွန်တော်တို့ဒီမှာနေသာသွားတာလို့ခြားသွားတာလို့လည်းကျွန်တော်တို့မဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့အပေါ်လည်းဘယ်လိုလဲခက်ခဲရတာ
ပါလာနာရွာစိန့်ဂျိုးဆက်စစ်ဆောင်စခန်းမှာလူ2000လောက်နေထိုင်တာဖြစ်ပါတယ်ပါလာနာရွာက Trinity IDB စခန်းနဲ့ရွှေဆက် IDB စခန်းကတာဝန်ခံတွေကလည်း WFP အထောက်ပံ့မရတာနှစ်လကျော်ပြီဖြစ်ကြောင်းပြောပါတယ်စေဆောင်တွေကိုကူညီနေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆောင်ကလည်းလက်ရှိအခြေအနေပေါ်မှာသူ့အမြင်ကိုအခုလိုပြောပါဗ
ျ WFP ကမ္ဘာစံနှယ်ခါဖွဲ့ကလည်းဟောထောက်တော့ထောက်ပံ့နေတာပေါ့ဒါပေမဲ့ဒီကြားထဲမှာပိုခက်ခဲသွားတယ်ဆိုတာကပတ်စံထုတ်တဲ့အခက်ခဲလေးတော်တော်များတယ်ကျွန်တော်တို့ပတ်စံထုတ်မရဘူးအဲ့ဒီကိစ္စတွေလည်းပါတယ်ဟိုကျွန်တော်တို့ KBCHDD ဆိုရင်ဌာနတောင်းဝန်ခံတော်မှတော်တော်ကောင်းစားနေတယ်ဒီဝင်ထမ်းကြီးလားသာပေးဖို့အခက်ခဲကြီးရဲ့နောက်ပြီးမှအဲ့လိုကြံ့ပြေဖို့အခုနပြောတဲ့အတိုင်းပံ့ပိုးမဲ့ပတ်စံကြီးရဲ့အခုကထုတ်ဖို့တော်တော်ကိုဖြစ်တဲ့ဆရာကြီးအဲ့ဒါကဘယ်လိုမှမဖြေရှင်းပေးနိုင်ဝဲတာတော့
လောလောဆယ်ငွေထုတ်ယူဖို့အခက်ခဲနဲ့ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးကျဆင်းနေတဲ့အတွက်လည်းအလူရှင်တွေလည်းအရင်လိုမများတော့ကြောင်းပြောပါတယ်ညကြီးနာမျိုးနဲ့အတွင်းမှာပြည်ရင်းဒုက္ခတဲ့ IDB စခန်းပေါင်း26ခုလောက်ရှိနေပြီးတော့လူဦးရေ 11,600 ကျော်ရှိနေတာပါ။ပြီးခဲ့တဲ့ဇူလိုင်လအတွင်းကတော့ကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကအခြေခံစားတောက်ကုန်းစေဝါနဲ့နှာခေါင်းစည်း mask တွေလာရောက်လှူဒန်းခဲ့တာရှိပါတယ်။ ဒီကိစ္စကိုလွယ်သူမိသားစုတွေကိုလာစဉ်ထောက်ပံ့ပေးနေတဲ့စားနပ်ရိက္ခာနဲ့ဝေသားအထောက်ပံ့တွေကိုအောက်ဂုလာနောက်ဆုံးအပတ်ကစလို့ပြန်ပြီးဖြန့်ဝေပေးနေတယ်လို့လဲ WFP က ဩဂုလာ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်တွေက WFP ရဲ့အကျိုးခံစားခွင့်ရရှိသူများအနေနဲ့အကူအညီများမေးခွန်းများနဲ့အကြံပြုချက်များအတွက် WFP အထောက်ပံ့လုပ်ငန်းများလှုပ်ဆောင်ရာဒေသက
ရုံးခွဲအသီးသီးကိုဆက်သွယ်အကူအညီတောင်းနိုင်တယ်လို့ဖော်ပြထားပေမဲ့လည်းရခိုင်အပြင်တခြားပြည်နယ်တွေကိုဘယ်တော့အကူအညီတွေပြန်ပေးမယ်ဆိုတာကိုတော့အဲ့ဒီသတင်းမှာဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။ကိုငင်းချန်တင်ပြသွားတာပါရှင်။ပြည်တွင်းသတင်းတွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါ။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စီးရေးပါဝင်ပတ်သက်မှုတွေဒီသတင်းမှာအစောပိုင်းမ VOA လွှတ်တော်သတင်းထောက် Catherine Gibson ကသတင်းပေးပို့ထားပါတယ်။မခွန်ညိုကပြောပြပေးမှာပါ။
အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20ကြာအမေရိကန်ရဲ့စစ်ရေးအရလှုပ်ဆောင်မှုအဆုံးသတ်တဲ့နောက်ဆုံးသတင်းပတ်မှာတာလီဘန်တွေဟာကာဘူးလေစိတ်တစ်ခုလုံးနဲ့အာဖဂန်တနိုင်ငံလုံးနီးပါးကိုထိန်းချုပ်ထားလိုက်ပါပြီ။ဒါပေမဲ့လည်းဟီရတ်မြို့ရဲ့လမ်းတွေပေါ်မှာအာဖဂန်အမျိုးသမီးတွေကသူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့တောင်းဆိုပြီးဆန္ဒပြနေကြတာနဲ့တနိုင်ငံလုံးအကြီးအကျယ်မိုးခေါင်ရေရှားတဲ့တံတွေကိုတာလီဘန်တွေရင်ဆိုင်နေရပါတယ်။ဒါကြောင့်နိုင်ငံတကာရဲ့အကူအညီများများစားစားမရဘဲနိုင်ငံကိုရေရှည်ဘလို့ထိမ့်သိမ့်မလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်။အမေရိကန်ကတော့တာလီဘန်တွေကိုအာဖဂန်ရဲ့တရားဝင်အစိုးရအဖြစ်အတိအမှန်မပြုပါဘူး။
No one, the President, Secretary of Defense, no one from the intelligence community, that the Taliban...
ပြည်ထောင်စုအစိုးရထဲမှာသမ္မတကာကွယ်ရေးဝန်ကြီးကအစထောက်လိုင်းရေးအတိုင်းဝိုင်းဘသူကမှတာလီဘန်တွေဟာလူကောင်းနေပါလို့မပြောကြပါဘူး။ဒီအချက်ဟာကျမတို့အနေနဲ့တာလီဘန်တွေကိုအတိအမှတ်ပြုဖို့အလင်းစလုံးမလုံနိုင်လောက်အောင်ရှင်းလင်းပြတ်သားတဲ့အကြောင်းတစ်ခုပါ။ကျမတို့သေးသေးချာချာစောင့်ကြည့်နေပါတယ်။ကမ္ဘာဈေးကွက်ကိုဝင်ရောက်နိုင်ခွင့်ဆိုင်ရာအပါအဝင်ကျမတို့လုံနိုင်တာအများကြီးရှိပါတယ်။
အာဖဂန်ကလေစိတ်တွေပြန်ဖွင့်နိုင်ဖို့နဲ့အာဖဂန်ပြည်သူတွေကိုတိုက်ရိုက်ကူညီရေးအမေရိကန်ကလုပ်ကိုင်နေပါတယ်။အမေရိကန်အစိုးရကအာဖဂန်ကိုအကူအညီပေးရေးကိစ္စပြန်လည်သုံးသပ်နေပြီးအာဖဂန်အစိုးရတဲ့ဖွဲ့စည်းမှုပေါ်မှာမူတည်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမနေ့ကြာပါပရိနေကပြောပါတယ
်။ The potential for any forms of assistance will be
နောက်တက်လာမယ့်အာဖဂန်စစ်အသည်အနေနဲ့ဘယ်လိုပြုမူဆောင်ရွက်ကြလဲဆိုတော့ကိုစောင့်ကြည့်နေပါတယ်။ဒီတစ်ပြင်ကျွန်တော်တို့အထူးစီးဆိုင်တဲ့နေမျိုးတွေဘေးကင်းလုံခြုံနေစေဖို့အမျိုးသမီးနဲ့မိန်းကလေးငယ်တွေနောက်အသက်မပြည့်သူတွေနဲ့အာဖဂန်ပြည်သူတွေရဲ့အခွင့်အရေးကိုဒီစားလိုက်နာဖို့ဒီလိုကိစ္စတွေကိုစောင့်ကြည့်ပေးမယ်ဆိုရတဲ့ကြံဖက်မှုစန့်ကျင်ရေးဆိုင်ရာတာဝန်ဝတရားတွေကိုအကောင်အထည်ဖော်ဆောင်ရပြီးမယ်ဆိုရတဲ့နောက်ပြီးဒီဗီဆိုင်ရာစံနှုန်းတွေကိုဒီစားလိုက်နာတဲ့ဆိုရတဲ့ဖြစ်လာမယ်ဆိုရင်ဖြစ်နိုင်ခြေရှိတဲ့အကူအညီမျိုးစုံအပါအဝင်အကူအညီတွေပေးတော့ကိုကျွန်တော်တို့စောင့်ကြည့်နေပါတယ
်။မကြာသေးခင်ရက်တွေအတွင်းအာမက်မာဆုပ်ဦးဆောင်ပြီးတာလီဘန်တွေကိုအပြင်းထန်ခုခံတိုက်ခိုက်နေတဲ့ပန်ရှားပြည်နယ်ကိုတော့တာလီဘန်တွေကမထိန်ချုပ်နိုင်သေးပါဘူး။ဒါပေမဲ့ဒီခုခံတိုက်ခိုက်မှုကိုအမေရိကန်ကဝင်ပြီးကူညီပေးမှာမဟုတ်ဘူးလို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဗီကပြောပြီးအာဖဂန်မှာရှိနေတဲ့အမေရိကန်စစ်စင်ရေးအဆုံးသတ်သွားပါပြီလို့ဆိုပါတယ်။ဒါပေမဲ့လည်းအမေရိကန်မှာပြောင်းရွှေ့အခြေစိုက်ခွင့်ပေးမဲ့အာဖဂန်နိုင်ငံသားတွေအမေရိကန်နိုင်ငံကိုဝင်ရောက်နိုင်ရေးအတွက်အမေရိကန်စစ်တပ်ရဲ့အားထုတ်ကြိုးပမ်းမှုတွေကိုအရှိန်မြှင့်ဆောင်ရွက်ပေးခဲ့တဲ့အကြောင်းဥရောပဆိုင်ရာအမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့တပ်မှုဗိုလ်ချုပ်ကြီးထုတ်ဝေါ်တာကပြောပါတယ်။ကာဘူးမြို့ကျသွားခဲ့ခြင်းကစပြီးဩဂုတ်လ31ရက်အမေရိကန်ရဲ့နောက်ဆုံးစစ်လေယာဉ်ထွက်ခွာခဲ့ခြင်းအထိလူပေါင်း 132,400 ကိုကယ်ထုတ်ပေးနိုင်ခဲ့တဲ့အကြောင်းအမေရိကန်အစိုးရကပြောပါတယ်ဒါပေမဲ့လည်းတာလီဘန်တွေအပြစ်ပေးအရေးယူခံရတာကိုခံရမယ့်အရေးကြောက်လန့်နေကြတဲ့ထောင်ပေါင်းများစွာသောအာဖဂန်ပြည်သူတွေကြံရှိနေပါသေးတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကလက်ရှိအခြေအနေကြောင့်မခွာညိုကတင်ပြသွားတာပါရှင် VOA American အသံရဲ့တောက်ကြနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းနှုန်းမီတာ30.30နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကို VOA ရဲ့ internet ဆာမနာဖြစ်တဲ့ barmis.voanews.com မှာလည်းဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Barmis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Barmis လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထ ထောက်ရွေ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။မင်္ဂလာညချမ်းပါရှင်။ VOA American အတန်းရဲ့တောက်ကြာနေညပိုင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းတော်မီတာ32.3နဲ့50တို့ကနေတိုက်ရိုက်အတန်းတွင်နေပါတယ်။ ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့ဒီကနေ့ညပိုင်းတောက်ကြာနေတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ပတ်စဉ်ကဏ္ဍတွေထက်ကသုတဆုံးနဲ့အမေရိကန်တစ်ခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေတန်းနဲ့ချီရှိတဲ့ထိုင်းနိုင်ငံမှာကိုဗစ်ကြောင့်လုပ်ငန်းတွ
ကြီးမှအမျိုးသမီးရွှေပြောင်အလုပ်သမားတွေကိုဗစ်ကြောင့်ကြုံတွေ့ရတဲ့အခက်အခဲဒါတွေကိုဘယ်လိုရင်ဆိုင်ကျော်ဖြတ်ဖို့ကြိုးစားနေကြတာလဲဆိုတာကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ပြတွေကစူးစီးတင်ပြထားပါတယ်ရှင်ဖူးဆက်မှုတတိယလိုင်းတန်းဆူဆူဝါးဝါကျုံနေရတဲ့မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံမှာကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ကြည့်ခဲ့ရပြီးတော့အသွားလာကန့်တတ်မှုတွေလည်းနေရာအတော်များများမှာဆက်ရှိနေတာကြောင့်တနေရာကနေတနေရာရွှေ့ပြောင်းလုပ်လုကင်နေကြတဲ့မြန်မာနိုင်ငံကအလုပ်သမားတွေအတွက်အရင်နဲ့မတူတဲ့အကျက်အသေးတွေပိုးပြီးတော့ကျုံလာနေရပါတယ်။ငကိုကလေးကအခက်ခဲပြီးကြမှာအလုပ်လုပ်နေကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးပိုးပြီးတော့ကျက်တဲလာတာပါ။ထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ကစားတောက်ဆိုင်တစ်ခုမှာအလုံးလုံးနေတဲ့မက်ခင်ချူဝင်းကတော့ကိုဗစ်ပထမလိုင်းတန်းစခဲ့တဲ့အချိန်ကတည်းကအလုံးလက်မဲ့ဖြစ်နေတာအခုဆိုရင်နှစ်နဲ့ချီရှိနေပြီလို့ပြောပါတယ်
။အခုကဒီကိုဗစ်ပိုင်းဟုတ်တဲ့အကြောင်းတော့လုံးမရှိပါဘူးရှင်ကျွန်တော်တို့မျိုးသမီးတွေလေ။ကျွန်တော်တို့အရင်ကဆိုလို့ရှိရင်ဒီဖန်ခဖက်မှာဆိုင်းပြီးဈေးဆိုင်တွေရောက်နေရှင်။ဈေးဆိုင်တွေရောက်တဲ့ခါကျတော့ပထမကိုဗစ်ကတည်းကပိတ်ထတာအခုထိလုံးမရှိဘူးရှင်ကျွန်တော်တို့မျိုးသမီးတွေလေ။ကိုဗစ်ပထမလိုင်းကလေးဖြစ်နေတာရှင်ကျွန်တော်တို့ဆိုလို့ရှိရင်လေကျွန်တော်တို့ဒီဖက်မှာလို့ရှာတယ်မှာဒါမှရှာမတွေ့ဘူးဒါမှတထေးတွေကြတော့ပြောတယ်ဟိုနှင်းဖွင့်မယ်လို့လို့ဒီနှင်းကိုဖွင့်မယ်လို့သူတို့တွေကအဲ့လိုမျိုးလင်းခဲတင်နဲ့ဟိုလာနောက်လာဖွင့်မယ်လို့လို့အဲ့လိုမျိုးသူတို့တွေကပြောနေတယ်မှာဒါမှတကယ်လို့များတခြားလို့ရှာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်ကမှာတခြားတရားကွာနဲ့တရားကွာပေါ်ဖို့ကလည်းဆင်မပြေဘူးအမရဲ့ဒီလိုရှင်ဒီနေရာတဝိုင်းလက်ရှာမယ်ဆိုတာအားလည်းလုံးရလည်းအားရှာတဲ့အမရဲ့ခက်ခက်တွေးတယ်ခက်ခက်တွေးဆိုတော့အဲ့ဒီမျိုးလည်းချဲတင်လည်းလည်းဘယ်လိုရှိစဲတိုးမှလည်းမသိဘူးဆိုတော့မပြောနိုင်ဘူးအမရဲ့ကျွန်တော်တို့လက်ရှိဖြစ်နေတာရောဒီကိုဗစ်ရောဂါကြောင့်ရယ်ပြီးလို့ရှင်ဒီလက်ရှိလုံးလာမဲ့ဖြစ်နေတဲ့အခက်ခဲတွေရယ်ပြီးလို့ရှင်ဒီလမ်းပန်းဆက်သွယ်ရေးခက်ခဲတွေရောခက်ခဲတွေရောခက်ခဲတွေရောအများကြီးမရယ်
လက်ရှိမှာခင်ပွန်းဖြစ်သူတယောက်တည်းရဲ့လှုပ်အားနဲ့မိသားစုတစုလုံးကြက်ကြက်တဲတဲရပ်တည်နေရတယ်လို့လဲမတ်ချိုမာကပြောပြပါဗျ။ဒီလိုမျိုးစာဝင်နေရေးကြက်တဲတဲတစ်ချိန်ထဲမှာမြန်မာနိုင်ငံသားတွေကိုယောဂပိုးတည်တာတဲ့သူတွေအဖြစ်မြင်ကြတဲ့ထိုင်းတွေအများအပြားရှိနေပြီးတော့သူတို့ရဲ့ခွဲခြားဆက်ဆံတာကိုလည်းခံရတယ်လို့မတ်ချိုမာကပြောပါဗျ
။သူတို့ပြောတာကကျွန်တော်တို့မြန်မာတွေကကိုဗစ်ဖြစ်ရတယ်ဆိုတော့သူတို့ဆိုင်နေတဲ့ဟိုလည်းပြေးမလာဘူးသူတို့ဟိုဈေးဝင်ချင်လို့ရှိရင်သူတို့ဈေးဆိုင်ရှိရနေပြီလမ်းနေရဆောင်ရတယ်သူတို့ထွက်လာပေးတဲ့ချိန်မှာဝယ်လို့ရတယ်အဲ့လိုမျိုးခွဲခြားဆက်ဆံတာကိုလည်းခံရတဲ့ချိန်မှာသူတို့ပြောတာကတော့ရှစ်ပြောင်းလို့သမားစီကကူလာတယ်ဆိုပြီးတော့လေကျွန်တော်တို့အဲ့လိုမျိုးခွဲခြားဆက်ဆံလေးခံရတာသူတို့ပြောဖို့အမရဒါပေမဲ့ကျွန်တော်တို့ဖက်မှာအဲ့လိုထိမရဘူ
းအစောပိုင်းပထမလိုင်းနဲ့ဒုတိယလိုင်းကိုဗစ်ကူးစက်မှုကာလတွေတုန်းကအခုလိုခွဲခြားဆက်ဆံတာတွေတိတ်မရှိခဲ့ပေမဲ့အခုနောက်ဆုံးကူးစက်မှုတွေဆူဆူဝါးဝါးကျုံလာရတဲ့အခါမှာတော့မြမာတွေကိုအပြစ်ဖို့ကြတဲ့သူတွေခွဲခြားဆက်ဆံတာတွေပို့ပြီးတော့များလာတာဖြစ်တယ်လို့ထိုင်းနိုင်ငံတောင်ပိုင်းရဘာဆက်ခင်းတစ်ခုမှာအလုံးလုံးနေတဲ့မက်ခင်မာဆူကလည်းသူကြုံရတာတွေကိုပြောပြပါဗျ
။ကျမတို့ကြုံရတာကတော့ကျမတို့ဖက်မှာဆိုရင်ထိုင်းတွေကအခုနောက်ဖြစ်တဲ့ကိုဗစ်မှာကြတော့နည်းနည်းခွဲခြားဆက်ဆံမှုရှိနေရှင်။ကျမတို့မြန်မာတွေပေါ့နော်အရင်လိုင်းတုန်းကတော့ခွဲခြားဆက်ဆံမှုမရှိဘူးအခုကျတော့ခွဲခြားဆက်ဆံမှုရှိတယ်။အပြင်းမထွက်နဲ့လို့ဈေးတော့ဝယ်လို့ရှိရင်အိုမြန်မာဆိုရင်သူတို့မကြိုက်တာတော့အဲလိုမျိုးပေါ့နော်ကျမတို့ဆိုရင်ကားကမတင်ဘူးလေမြန်မာတို့ဆိုရင်ကားမတင်ဘူးလမ်းဖြတ်ခွင့်မရှိဘူးဈေးဆိုင်သွားတောင်မှခွဲခြားဆက်ဆံတာတွေပါတယ်ကျမတို့ဈေးထဲဝင်လို့ရှိရင်လည်းလက်မှတ်ထိုးလက်ဆေး
အဲ့လိုမျိုးလေးပေါ့နေတော့မြန်မာလေးနားမလည်ဘူးပါညာစသည်ဖြစ်ပေါ့နော်အဲ့လိုပြောတဲ့ဟာတွေရှိတယ်ရှင်အခုပြရနိုင်မှာပေါ့ဟုတ်တယ်မကေမာဆိုနဲ့သူ့ရဲ့ခင်မုန်းဖြစ်သူတို့ကတော့ရောဘာချစ်တဲ့အလုပ်ကိုလုပ်ကြတဲ့သူတွေပါဟိုတယ်တစ်ခုမှာလုံလုံနေတဲ့သူ့ရဲ့သားကတော့ကိုဗစ်ကြောင့်အလုပ်ပြုတ်သွားခဲ့ရတယ်လို့ပြောပြပါတယ်မြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေအများအပြ
ที่มาเราเป็นมาจ้าเราใส่ปิ้วยี่สิเลยปีนปีนเราปีลูกชิ้นมวยมีเยอะสิเด็กเช่นไอ้ละกูไปเจ้าเราเลยไม่เชื่อว่าเรื่องเรียนยังสิเด็กเนาะดูรู้กูไปเชื่อมามวยมีเรื่องน่าไรเจ้าเสมอมวยเราบุเอลูรูเรื่องสิเด็กเช่นปีลูกชิ้นที่มาเราเราบัดมาเลยจ้าเราไม่อยากที่ส่วนยังไม่เลวอยากบุเลยไอ้ส่วนช้ามาจังช่วยบิดตัวเราจ้าเลยคุณเชื่อมาจ้าเราไอ้ลูกมีจังช่วยบุเลยไม่ยาก ลูกศิษย์เดียร์เลยตัวเราไปสามสี่เดือนขาจ้าเราลูกมึงอาจจะอุ่นเนาะเออสูรอปูวิเคราะห์พิจารณาเช่นเอ็งเดี๋ยวว่าสูรลูกศิษย์บอกเนาะจะมาเราไม่อยากตีแค่เพียงแม่เลยชิ้นห้าสาวสาวลูกยาเลยคู่ว่าชีพสุดาเลยเตียงมาเตียงก็ดูมามาเลยไม่ใช่เจ้าเลยเนาะเอ็งเดี๋ยวว่าสูรจะมามาไม่ใช่ชาเตียงมาใช่เลยชาเตียงมาใช่ลูกยาเลยเออที่มาเสียไม่จริงชามาช่วยเตียงดีดอตัวลูกยาเลยงั้นไม่ปูมาเตียงละไม่เลี้ยงอ่ะมวยวันนี้ก็ชาลูกต down today. Piloshin, Yamati Malewe, Mitazu Chide Lusoyin, Mapona Washing, Katangsoyin Poyare, Akua, Tula Kumakenai, Kula Tumakenai, Nayere Chita Kacharo Lamatoyabu, Alolino Pono, the Ai, the Kalamachum de Hali, Chiarebo.
Kilo Kakiri Joniare Chima, we and ye Kuya Yamanangu Piambu Suramagayo, Pajan Chatuniarabali, Kovita Tualari Pichara, Sinsaga Chida. မြန်မာနိုင်ငံအတွင်းအခြေအနေတွေကပိုးပြီးတော့ဆိုးနေတာတွေကြောင့်ထိုင်းနိုင်ငံရဲ့အောင်ရက်တီနေရတာဖြစ်တယ်လို့မြန်မာရွှေပြောင်လုပ်သမားတွေကပြောပြကြပါတယ်။မြန်မာနိုင်ငံအတွင်းကမိသားစုဆွေမျိုးတွေထဲမှာလည်းကိုဗစ်ကြောင့်လူလည်းခံနေကြတဲ့သူတွေရှိနေပြီးသူရဲ့မိသားစုဝင်တချို့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲဆုံးပါခဲ့တယ်လို့မက်ခင်မဆူကပြောပြပါတယ်။ရှိတယ်မနေ့ကကျွန်မဖွားဆုံးတယ်ဆ
ထိုင်းနိုင်ငံတောင်မိတ်ကလှေလှုပ်သားတွေဆိုရင်လေသူတို့ဒေသမှာအတွားလာကန့်တက်တဲ့လော့ကဒေါင်းရရှိကြတာတဲ့အတွက်မိသားစုတွေတကွဲတပြားဖြစ်ပြီးစာဝတ်နေရေးအကျက်တဲပိုပြီးဆိုးလာနေတယ်လို့အဲ့ဒီဒေသမှာမြန်မာရွှေ့ပြလို့သမားကြီးဆောင်ရွက်နေသူတို့အဖြစ်တဲ့မတ်တီတာကပြောပြပါရ
ကူးဆိုကျမတို့စီဆိုကူးဆိုရင်တော့တောင်းချထားခံရတယ်ကျမတို့ဆိုရင်ဒီရက်ွက်ထဲမှာစတီဟုံးပုံစံနဲ့နေနေရတယ်အဲကူးဆိုဖယ်မခွင့်ဘူးဖယ်လည်းမခွင့်ဘူးဖယ်မခွင့်ဖယ်သားရဲ့ဖယ်သားလေဒီကုန်းမတက်လို့မရအောင်လေသားတွေကြောက်လေအခုငါးတင်နေငါးချတယ်ပြီးတာနဲ့ကန်းခွာပြီးတော့ကန်းနေဒီနဲ့ခွာထားပြီးကျင်းရမှာအခုနေနဲ့ကန်းနဲ့ဝေးနေရအောင်မှာကြောက်ချပြီးထားတယ်သူတို့ဒီရေထဲထားတယ်ဒီ ည်ဒီကိုဗစ်ကာလမှာအခုကိုရှိတာနဲ့ပိုဆားနေရတယ်သူတို့ပြီးတာမပြီးတာသူတို့ခံသူတို့ဘလိုဘလိုတွေဆက်နွယ်ပြီးပြေးလဲတော့မသိကြဘူးပေါ့နော်အခုတချို့ဆိုရင်မရတဲ့လူတွေရှိတယ်ရတဲ့လူတွေရှိတယ်အခုလဲလော်ဒေါင်းကအခုဆိုရင်ဒီဖဲအခုရက်ကွက်လော်ဒေါင်းချထားတာစီးဟုံးကတော့ဒီ၄ရက်နေဖြစ်နေမယ်လို့ပြောတာပဲဒါမင်းတရဝင်တော့မကြားသေးဘူးရထားချက်နဲ့အခုနောက်ထပ်ကြတော့ဖေနဲ့အခုဖေသားတွေနဲ့ဒီကျမတို့ရဲ့ဒီရွာခိတ်ကနန်းခိတ်ကြီးဆိုရင်ကျမတို့ကဟိုအားလောက်မှမဟုတ်အဲနောက်ထပ်15ရက်ပြန်ပြီးတော့လော့ဒေါင်းထပ်ချခံထားရတယ်အရန်တော့ခက်သေးတာပေါ့နော်စာဝတ်နေကြီးကအစအကုန်လုံးကျက်တဲကုန်ကြပြီတော့
အခုလိုကိုဗစ်ကြောင့်ကျက်တဲတွေကြုံနေရတဲ့အချိန်မှာရွှေ့ပြောင်းလုပ်သမားတွေအတွက်စာဝတ်နေကြီးကူညီထောက်ပံ့ပေးတာတွေစျေးမားရေးအသိပညာပေးတာတွေပို့ပြီးတော့ရှိစေချင်တယ်လို့လည်းမက်ခင်မဆူကပြောပါတယ်လက်ရှိမှာထောက်ပံ့ပေးသူတချို့ရှိပေမဲ့လို့လုံလောက်တဲ့ထောက်ပံ့မှုတွေတော့ရှိမနေဘူးလို့သူကပြောပါတယ်
။အများစားတော့မဟုတ်ဘူးပေါ့နော်။အခုကျမတို့ထိုင်းမှာဆိုရင်အရင်ပထမ3-4ဆိုလို့ရှိရင်ထိုင်းကျက်ချင်းနေပေါ့။စဖာကန်ချားထိုင်းအဲ့ဒါတော့ကူညီပေးတဲ့ထိုင်းကျက်ချင်းနေပေါ့။သူတို့ရိတ်ခါလေးဟိုစပုံ6တွေပေါ့နော်။ဒီတစ်ဆုံမှာတော့သူတို့မကူညီမပေးဘူးရှင်။အဲ့လိုမျိုး FED တို့ဟိုတော့ထိုင်းတို့ဟိုမက်ဖောင်ဒေးရှင်းတို့အဲ့ဒါတွေကကြတော့နည်းနည်းပါးပါးလေးတော့ရှိတယ်ရှင်။အိုမြို့သမီးရှင်မျိုးဝဲတွေလုတ်ပေးတယ်ကျမတို့မြို့သမီးတွေဟိုစ ไปคุณอาที่เสียเดบอนอ่ะคุณลูกกูไปกันแล้วมาอยู่ดมีเดียอยู่ตอนเล็กๆกูกูไปแล้วสิที่สิ่งมุ่งเรียนยากจ้าเลยอยู่ตอนเล็กๆมีเรื่องมีสิ่งลูกจำเป็นมุ่งเรียนยากเลยไอ้ท่านเลี้ยวจะมาดูว่าเต็นท์ไหนไปไปแล้วเสียยาวเลยง่ายยาวเลยบอนสุดเลยไปลูกเสียงนั่นเนี่ยป้าบอกสั่งเลยมามาเลยไอ้ท่านเลี้ยวดูการเจริญนั่นเนี่ยไปได้เลยเรื่องสิ่งนี้
และชีไทยในยามากาโร่กูเป็นกุศลมุริกาเนื่องจากต้องเนื่องจากมาชีนี้เสียพี่ที่ส่งตัวยากันนั้นชีเสียพี่ไปกูเป็นกาวเกรซีทูราบีผู้บิลลูลาร์สูบิเม่กาวเกรซีทูบิดูอุยกาในงานเยสเซียกันน้องน้องมีชีบ่าวกูเป็นจังที่แก่เขียร์ในงานสีบ่ายเปลี่ยนแล้วนั่นทุนนั้นบูจูซานียาเซ็ตตุลูซีบ่ายลงงานชีนุยจุดยอยามาช่วยเปลี่ยนลูกตัวมารีอาป้าเอาเองลูกตัวมารีอาลงจุดบ่าแค่เขียนนี้เสียไปสุราจินดายิน
ที่มาเป็นยานาเวนฟิวชั่นที่มาเป็นฟิวชั่นมาเขียนจดหมายเป็นเสด็จไปเคเรอเมื่อถึงมีการนั่งกูจากเฮลาวาชินครอตุตาส่งเลยอเมริกันที่คุณเลบะอเมริกันต่างกับเซียนมาอเมริกันต่างกับเซียนท่านก็เกาอยู่เคเรลูเนสเวนเวียเซียนเก่งงานวิชามาอยู่ในเรื่องสูบีทับยาจาระ อัฟกานิสถานกันในทว่าพบโจซาจารุเนปัตโลเวียนามกับชีพยังอเชชาลาดูรีพาร์ทโยจาเดเลสรันเออเมริกามาเปลี่ยนมิโรสงยาเรอัฟกานิสถานมานานุจังซาอาริโกคุดบะตุตาส่งเลยอเมริกันที่คุณซีดีมากว้างอ่างอัดเต็มเสร็จไปทาวาเลชิน
อเมริกันต่างชาติน่าสนใจสืบดูการทบทวนเนื้อเรื่องสิ่งเก่งงานนี้มาอยู่ในเรื่องสุดที่รอที่ต่างกันด้วยการทบทวนจาวาเลยที่ลูกมาเยี่ยมว่าที่ต่างพูดอยู่ในวิกฤตเกี่ยวกับการจับจุดมุ่งเป้าแต่ยังสื่อสารในเรื่องนี้กุลสิ่งเก่งงานกุลมุ่งเรื่องทบทวนในจาวาที่จังอีพีตรงกับชิคกี้พายที่ อริโซนาปีนี้สมัครเต็มยุมาสเปนปาร์ตาสกับเบียวและที่อเมริกันเว็บว่ากู้จะชอบอยากให้น้องนี่ทันทีลงเงินเสียจุนเหตุด้วยลุยตุลาราจาวมูลารันจ้างสองเดือนสั่งลูกเขียวอะไรอาจจะแทนจ้างเดือนสั่งผู้เล่นเนี่ยที่ต้องส่งเกจับปีมารอลงเงินเดือนบัตรด้วยจ้างสองคนยังชิเกวอะไรไอ้เมลเมริกันต้องการที่ทนายเสียงด้วยมารอยูบานนี่ทันดูกู้จะเล่าอยู่ด้วยสูบีรอพบยาทาวอะไรทนายประเดี๋ยวปีที่ต้องการนี่ก็ไม่ใช่ไม่ได้พินิจเอาอะไรลุงมุกุนีเต็มเพื่อจีเอเ
ဒီလူမှုတိုင်းဝိုင်းအကြောင်းမသိတယ်လို့ဘယ်နှစ်ယောက်ရှိရဲဆိုတာကိုသိချာမရေးတွက်ပါဘူး။ဒါလုံးဝအတိတ်ပဲရှိတယ်လို့ဖြစ်လည်းမဖြစ်နိုင်ပါဘူး
။ဆွမ်မတန်မြို့မှာနေထိုင်သူ2000လောက်ရှိမယ်လို့တွက်ဆထားပေမဲ့တကောင်စင်းဌာနကတော့လူဦးရေ14000ကျော်သာရှိတယ်လို့ဆိုပါရဲ။အမေရိကန်ဗဟုအစိုးရကဒေသလူဦးရေအလိုက်အသုံးစရိတ်ချပေးတယ်လို့ပြည်နယ်ကုစားပြုလွှတ်တော်အမတ်အရေးအတွက်ကလည်းလူဦးရေအပေါ်မူတည်သတ်မှတ်ထားတာကြောင့်စည်ရင်ကိန်းကနန်တိတိကျကျဖြစ်ဖို့ဟာအခုလိုဒေသတွေအဖို့ပိုလိုအပ်နေတာပါ။ဆွမ်မတန်မြို့တော်ဝန်Grado and Yaga
we were expecting for sure that we were going to have growth
လူကြီးပုံများလာမယ်ဆိုဒီကြောက်ကမန့်ထားတာပါသူငယ်တဲ့ဆယ်စုနှစ်အတွင်းအိမ်ဆောက်တာပုံများလာသလိုတခြားအကြောင်းတွေကြောင့်ခုလိုပြောတာပါ
ဒါအပြင်ရေမီးစားတဲ့ line set ပေါင်း1000လောက်တက်ဆင်ပေးရတာကြောင့်လဲဒကောင်စင်းဌာနကပြောသလိုလူ90ရောက်သွားတယ်ဆိုတာမဖြစ်နိုင်ကြောင်းလဲမြို့အချို့ရေးအဖွဲ့ဝင်တွေကထောက်ပြပါတယ် AP သတင်းဌာနရဲ့စမ်းစစ်မှုအရနေရာတော်များများမှာလက်တင်အမေရိကန်တွေဘွားနဲ့လူမဲဥယျာဉ်အချို့စားဟာမှန်းထားတာထက်ပိုလျော့နေတာကိုတွေ့ရတယ်လို့ဆိုပါတယ်ဒကောင်စင်းဌာနရဲ့နှစ်စဉ်စစ်တမ်းတွေအရတချို့ဒေသတွေမှာတော့စည်ရင်းကိန်းကနဲကွဲလဲနေကြောင်းပြောထားပါတယ်ဒါပေမဲ့လဲအခုလိုအရေးအတွက်ကွဲလဲတာဟာရည်ရွယ်ချက်ရှိရှိလောက်တာဖြစ်နိုင်ကြောင်းလဲထောက်ပြကြပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းတက်သူကပြည်သူ့ဆက်ဆံရေးဘာသာရေးဆိုင်ရာပေါမော့ခဘောအုံးက
What we see emerging
လူရေအရေးအတွက်ရှော့ရည်ကအသားရောင်ရှိလူနည်းစုတွေနေထိုင်တဲ့ဒေသမှာစနစ်တကျရှော့ရည်တွက်တာတွေကိုတွေ့ရပါတယ်အဲ့ဒီသူတွေဟာဝင်းဝေးနေပါသူတွေနဲ့လူမျိုးစုအလိုက်တခြားထူးခြားချက်ရှိတာတွေနဲ့ဆက်ဆက်နေပါတယ
်။ဩဂုတ်လမှာအဆုံးသတ်ထားတဲ့ Los Angeles ခရိုင်အတွင်းစမ်းစစ်သုံးသက်ချက်အရအာရှနယ်ဘွားလက်တင်အမေရိကန်နယ်ဘွားနဲ့တခြားလူနည်းစုဝင်နေတဲ့လူဦးရေကိုရှော့ရည်တွက်ထားတာတွေ့ရကြောင်းလည်းသူကပြောပါတယ်။ Arizona ပြည်နယ်မှာဆိုရင်လည်းလူဦးရေချိုးစားအရ Congress လွတ်တော်အမတ်အရေးအတွက်တိုးလာဖို့ရှိပေမဲ့လည်းတိုးမလာခဲ့ပါဘူး။တကောင်စင်းဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့လူမျိုးနွယ်စုတွေပြည်နယ်နဲ့ဒေသအုပ်ချုပ်သူတွေအနေနဲ့မှားပြီးရေတွက်ထားတယ်လို့ထင်ရင်ပြန်ရေတွက်ဖို့တောင်းဆိုနိုင်ပေမဲ့လည်းနေမီလူရေးလိုက်ရနိုင်တဲ့လွတ်တော်အမတ်အရေးအတွက်တော့တိုးလာမှာမဟုတ်ဘူးဆိုပြီးဖော်ပြထားပါတယ်ခင်ဗျာ Afghanistan ကအခြေအနေတွေကိုကြည့်ပြီးတော့ VNN စစ်ပွဲအပြီးနိုင်ငံတွင်းကဆွန့်ခွာထွက်ပြေးခဲ့ရတဲ့အဖြစ်အပျက်တွေကိုပြန်သတိရအောင်မိမိတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ VNN ရှေ့ပြောင်းအခြေချနေထိုင်သူတွေကပြောပါရယ် Afghanistan ကိုတာလီဘန်တွေကဝင်ရောက်စီးနင်းထိ ंछ ုပ်ပြီးနောက်ပိုင်းနိုင်ငံကထွက်ခွာလိုတဲ့အမေရိကန်တွေနဲ့ Afghan တွေကိုအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့ဝင်တွေကလေရင်ခီးစင်တွေနဲ့တယူရှေ့ပြောင်းပေးနေတာပါဒီကြောင့် AFP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်အာဖဂန်နစ္စတန်ကနေထွက်ခွာလို့သူများပြားမျိုးရော်ကဘူးလေစိတ်ကနေတဆင်နိုင်ငံကနေထွက်ခွာဖို့ကြိုးစားနေကြတာပါအမေရိကန်နဲ့တာလီဘန်သဘောတူညီချက်အရလေစိတ်ကိုလာရလမ်းတစ်လျှောက်မှာတာလီဘန်စစ်ဆေးရေးဂိတ်တွေရှိပေမဲ့အခုချိန်ထိတော့နိုင်ငံကထွက်ခွာလို့သူတွေဒီစစ်ဆေးရေးဂိတ်တွေကိုဖျက်ဆီးသွားလာနိုင်ရပါသေးတယ်ဒီလိုအခြေအနေတွေကိုကြည့်ပြီးတော့အတိတ်ကိုသတိရကြသူတွေကတော့အမေရိကန်ပြည်ထောင်စုရောက် VNN ရွှေ့ပြောင်းချေချနေထိုင်သူတွေပါအမေရိကန်အထောက်အကူပေးထားတဲ့တောင် VNN ကိုမြောက် VNN community တွေကဝင်ရောက်တိုက်ပိုက်ပြီးနောက်ပိုင်း VNNတော်များများအမေရိကန်အကူအညီနဲ့နိုင်ငံကထွက်ပြေးလာခဲ့ကြတာပါ။ဆိုင်ကုံမျိုးကထွက်ပြေးလာသူဖတ်ဘွေက
I feel very very sad very depressed as well
။စိတ်မကောင်းဖြစ်မိတယ်လို့စိတ်လည်းပြတ်မိပါတယ်။လွန်ခဲ့တဲ့အနှစ်90လောက်ကအသက်18နှစ်အရွယ်မှာဗီယက်နမ်ကထွက်ပြေးလာတဲ့အချိန်ကိုပြန်သတိရမိပါတယ်။မိဘတွေညီကိုမောင်နှမတွေကျွန်တော်ရောအားလုံးအင်မတန်စိုးရိမ်ထိတ်လန့်ခဲ့ကြပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့အာဖဂန်နစ္စတန်အခြေအနေဟာဗီယက်နမ်နဲ့မတူဘူးလို့ပြောဆိုထားပါတယ်။အမေရိကန်နဲ့မဟာမိတ်တွေကကဘူးလေစိတ်ကနေကူညီရွှေ့ပြောင်းပေးနေသူတွေထဲမှာအာဖဂန်စကပြန်နေအပါအဝင်အမေရိကန်ကိုကူညီခဲ့သူတွေလည်းပါဝင်ပါတယ်။အဲ့ဒီသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေလည်းလိုက်ပါနှံ့ကြတာပါ။ဗီယက်နမ်ရွှေ့ပြောင်းချေချသူဖတ်ဘူရီကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။
Our family was fortunate because
အမကအမေရိကန်တန်ယုံမှလို့တော့အားလုံးကံကောင်းတယ်လို့ပြောရမှာပါ။အဲ့ဒီအချိန်မှာသူကအိမ်တော်မကြသေးတော့သူ့မိသားစုဝင်မိဘတွေညီကိုမောင်နှမတွေအားလုံးဗီယက်နမ်ကထွက်ပြေးလာခဲ့ကြတာပါ
ဗီယက်နမ်စစ်ပွဲပြီး1985ခုနှစ်နောက်ပိုင်းဗီယက်နမ်တွေအပါအဝင်ဒီစစ်ပွဲနဲ့ပတ်သက်ဆက်ဆက်တဲ့အင်ဒိုချိုင်းနာဒေသတွင်းနိုင်ငံတွေကလူ3,000-3,000လောက်ဟာအမေရိကမှာချစ်ချနေထိုင်လာကြပါတယ်။ဆယ်စုနှစ်တိုင်းမှာဒီလူဦးရေဟာနှစ်ဆတိုးလာတယ်လို့လည်းဆိုပါတယ်။ VNN ကဆွန့်ခွာထွက်ပြေးလာကြသူတွေလိုပဲအာဖဂန်နစ္စတန်ကနေလည်းထွက်ခွာလာနိုင်ကြဖို့သူတို့ကမျှော်လင့်နေတာပါ။တောင် VNN စစ်မှုထမ်းဟောင်းတဦးဖြစ်သူခါဦးစုက
If you can do it, they can do it. They take everybody in.
ဗီယက်နမ်မှာတော့လည်းအားလုံးကိုခေါ်စီကြပါတယ်။ဘူးမှာချင်းနေတဲ့စိုးတွေပြီးအာဖဂန်တွေအတွက်တိတ်တော့နောက်ကျနေပြီလားမပြောတတ်ပါဘူး။အားလုံးထွက်နိုင်ပြတ်ကြကြပါလေ
။သမ္မတဂျိုးဘိုင်ဒန်ကတော့ဆယ်ရက်တာကာလအတွင်းအာဖဂန်နစ္စတန်ကနေလူပေါင်း 9,900 လောက်ကယ်ထုတ်လာနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီကယ်ဆယ်ရေးလုပ်ငန်းတွေကိုအောက်လ31ရက်နေ့နောက်ဆုံးထားပြီးတော့လည်းအပြီးတက်ရမှာပါ။ဒါပေမဲ့လည်းတကယ်လို့ရက်သမတ်ချက်နဲ့ပတ်သက်ပြီးအရေးပေါ်စီမံစရာတွေပေါ်ပေါက်လာမယ့်အခြေအနေတွေအတွက်ပြင်ဆင်ကြဖို့လည်းသမ္မတဘိုင်ဒန်ကပင်ဒဂွန်နဲ့နိုင်ငံသားဌာနကိုညွှန်ကြားထားပါရခင်ဗျာအာဖဂန်နစ္စတန်ကနေအမေရိကကိုရောက်လာကြသူတွေထဲမှာခရစ်မတ်ဟော့စ်လည်းပါပါတယ်သူကတော့သူ့မျိုးသားရှိရာကိုလက်ထပ်ပြီး၃နှစ်အကြာမှာမှလိုက်လာနိုင်ခဲ့တာပါအမေရိကကိုရွှေ့ပြောင်းချေချခွင့်ဗီဇာရရှိဖို့ကြိုးစားခဲ့ကြပါတယ်အခုခါမှာတော့သူ့မျိုးသားမန်ဆိုရူလာဟော့စ်နဲ့ဝါရှင်တန် DC လေးစိတ်ခုဖြစ်တဲ့ဒါလတ်စ်နိုင်ငံတကာလေးစိတ်မှာပြန်ဆုံသင်းနိုင်ရပါပြီ
Yes huge of course she was feeling danger but
anyway အများကြီးရင်ဆိုင်ခဲ့ရပေမဲ့လေးစိတ်ထဲရောက်တဲ့ခါမှာတော့အမေရိကန်တပ်တွေကလည်းရှိနေပါတယ်ဒီကနေ့ဖုန်းလက်ဆက်တော့သူကစိတ်မပူဖို့နဲ့အားလုံးအဆင်ပြေတဲ့အကြောင်းပြောပါတယ်အာဖဂန်နစ္စတန်ကနေထွက်လာတော့မှမို့အရန်ပျော်နေတယ်လို့လည်းပြောပါတယ်လို့သူကပြောသွားတာပါအာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လာနေတဲ့တဲ့ရင်ကိုကြားကြချင်းပါပဲသူ့ဇနီးကိုကဘူးလေစိတ်ကိုအမြန်သွားဖို့နဲ့လိုအပ်တဲ့အထောက်အထားတွေအားလုံးယူဆောင်ဖို့တိုက်တွန်းခဲ့ရတယ်လို့ဆိုပါတယ်တာလီဘန်လက်အောက်မှာနေရတဲ့အခါအမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးမှုကိုလည်းစိုးရင်ရတာပါဒါကြောင့်အာဖဂန်လေစိတ်မှာလူများပြားဟာကယ်ဆယ်ရေးလေယာဉ်တွေနဲ့ထွက်ခွာဖို့ကြိုးစားခဲ့ကြတာပါအမေရိကန်တပ်တွေအာဖဂန်နစ္စတန်ကနေမဆုတ်ခွာခင်အောဂိုလာကုန်းရပိုင်းတင်မှာပဲလူပေါင်း300,000ကျော်ကိုအမေရိကန်နဲ့မဟာမိတ်တွေကရွှေ့ပြောင်းကယ်ဆယ်ပေးခဲ့ရပါတယ်ခင်ဗျာ
ကောင်းအောင်ပြန်ဆက်ထားတဲ့သုဒ္ဓဆုံးလဲအမေရိကန်တခွင်အစီအစဉ်ပြီးမှာတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်ရအောင်ပါအမျိုးအစားမတူတဲ့ကိုဗစ်ကာကွယ်ဆေးထိုးလို့ရသလားဆိုတာကြားရမှာပါကိုဗစ်တတိယလိုင်းနဲ့ဒယ်လ်တာဗီဇပြောင်းကိုဗစ်ပိုးကူးစက်မှုတန်ကိုပါခံရတဲ့မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့နေမျိုးစုံနဲ့ကြိုးပမ်းနေကြပါတယ်တကယ်လို့အမျိုးအစားမတူတဲ့ဆေးတွေကိုရောထိုးမယ်ဆိုရင်ဘာလို့အန္တရာယ်ရှိပါသလဲအမေရိကန်နိုင်ငံယူတာပြည်နယ်မြောက်ဆန်လက်ကဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါခင်စာဝင်းပြည့်ရဲ့အမြင်ကိုကြည့်ကြအောင်ပါရှင်
COVID ပြန်နိုင်တဲ့ Delta Visa ပြန် COVID 4 ကူးစက်မှုကံကိုပါခံရတဲ့မြန်မာနိုင်ငံမှာ COVID ကာကွယ်ဆေးထိုးနိုင်ဖို့အတွက်မျိုးစုံနဲ့ကြိုးပမ်းနေကြပါတယ်။တကယ်လို့မျိုးစားမတူတဲ့ဆေးတွေကိုရောပြီးထိုးမယ်ဆိုရင် ဘာ အန္တရာယ်ရှိပါသလဲ? American Utah Nelson Lepka, Sewa
mRNA vaccine, ဘယ်ပလက်ဖောင်းတူရဲ့ဆိုတော့သူတို့ထုတ်ပုံထုတ်နေခုကအာစနစ်ကိုသူတို့လုံးစုံလုံးစုံနေတူတယ်ပေါ့အဲ့ဆိုအက်စထရာဇနက်ကာဆိုလို့ရှိရင်ဒါသူတို့ကနာရိုပကတိဗ်အဆန်နဲ့တွားသွားတယ်တမယိုးကြနေပညာနဲ့ထုတ်တဲ့ဟာဆိုအခါကျတော့သူ့ရဲ့ပုံစံတမျိုးဒါပေမဲ့အဓိကကဗက်ဆင်းနဲ့အကုန်လုံးကသူတို့ပြောနေတယ်ကာကွယ်ပေးနိုင်တယ်အကျိုးအနည်းသင်ဒါတော့ရှိတယ်95%ရာခိုင်နှုန်းရှိတယ်96%လ
Johnson & Johnson ဆိုရင်တော့တခုတည်းနဲ့ cost ဖြစ်တယ်ဆိုတော့ cost ဖြစ်အောင်လို့ထိုးလိုက်တဲ့ဟာကမူတည်ပြီးတော့ဒီ response ကိုတော့ပြောတာအဲ့တော့ကြောင့်မို့တကယ်လို့တလုံးနဲ့ထိုးရဆိုလို့ရှိရင်က AstraZeneca ပဲထိုးထိုး Pfizer ပဲထိုးထိုးတလုံးနဲ့ထိုးရဆိုလို့ရှိရင်ကဒါသူ့ရဲ့အာနိသင်ကိုအပြည့်အဝမရဘူးအပြည့်အဝမရဘဲနဲ့နောက်ဟိုစား Sinopharm ကိုထပ်ပြီးတော့နောက်ကနေလိုက်မယ်ဆိုလို့ရှိရင်အဲ့ဒီခါကျလို့ရှင် Sinopharm ရဲ့ဈေးအာနိသင်လည်းအပြည့်အဝမရသလို Pfizer ရဲ့ဈေးဒါမှမဟုတ် AstraZeneca ရဲ့ဈေးအာနိသင်လည်းအပြည့်အဝမရ
မတူတဲ့ဈေးနှစ်မျိုးကိုထိုးပြီးစမ်းသပ်မှုတွေလုပ်နေတာတော့ရှိပါတယ်ဒါပေမဲ့ဘာဈေးပဲဖြစ်ဖြစ်ဈေးဘက်လည်းလိုပါတယ
်တချို့ study တွေလုပ်ထားတာရှိရဲဥပမာ Indonesia တို့ Thailand တို့မှာသူတို့ကSinovac, Sinopharm တို့အရှေ့ကနေပြီးထိုးပြီးတော့ cost ပြေသွားပြီးပဲပြီးတော့နောက်ကနေပြီးတော့ Pfizer နဲ့လိုက်တယ်အဲ့လိုမျိုးနောက်ကနေ Pfizer နဲ့ booster လိုမျိုးထိုးတယ်ထိုးတာပြီးလို့တို့နောက်က antibody တက်တယ်ဆိုတော့ပို့ပြီးတော့အာနိသင်များတယ်ဆိုတော့ဒီလိုမျိုးလေ့လာထားတဲ့ဟာလေးတွေရှိတယ်ဆိုလို့ရှိရင်လုပ်လို့ရတယ်ဒါပေမဲ့ the most important thing က cost ပြေအောင်ထိုးရမယ် cost ပြေအောင်မထိုးဘဲနဲ့ကိုယ့်ရဲ့အထဲထဲမှာဘာရှိတယ်နောက်ပြီးတော့နောက်လာမယ့်ကာဝယ်ဆေးကိုဘယ်လို reaction ဖြစ်မယ်ဆိုတဲ့ဟာကိုကြိုပြောလို့မရအောင်အဲ့တော့အဓိကတော့ဗာဆေးပဲထိုးထိုး cross ပြောင်းထိုးရမယ်ဒါကာဝယ်ဆေးမှအရင်တစ်ခုတည်းပြောရမှာမဟုတ်ဘူးဒါ antibiotics တောက်တယ်ဆိုလို့ရှိရင်လည်းအဲ့လို cross ပြောင်းတောက်ရတယ်ဆိုတာအဓိကကြီးရဲ့အချက်ကအဲ့ဒါပဲဟိုသူတို့ပြောတဲ့အာနိသင်ကိုကိုကတကယ်တမ်းအကျိုးအာနိသင်ခံစားဖို့ဆိုရင်သူတို့ပြောတဲ့အတိုင်း cross ပြောင်းလုပ်ရမယ
်ဆေးဘက်လည်းပြင်ကာဝယ်နှံစွမ်းညှင့်တင်ဖို့ဘူးစတာအတွက်နောက်တစ်ချိန်ထပ်ထိုးပေးဖို့အကြံပြုနေတာတွေလည်းရှိပါတယ်
။ပြီးတော့အခါကျတော့မှသာကိုကဥမာဘူးစတာထိုးခြင်းနဲ့ဆိုလို့ရှိရင်အခုအမေရိကန်မှာဆိုလို့ရှိရင်အဲ့လိုပဲအခုရှင်းလာပြေးသွားပြီးတဲ့အခါကျရင်ဘူးစတာထိုးဖို့သူတို့လုပ်နေတယ်ဆိုတော့ရပောင်း150အထက်ပေါ့နော်။ဘာလို့လဲဆိုတော့ရပောင်း150မှာသူတို့ရဲ့လေ့လာချက်အရဆိုလို့ရှိရင် antibody လေးတွေကပြန်ပြီးတော့နည်းနည်း dip ဖြစ်သွားတယ်။အဲ့ဒီချိန်မှာသူတို့ကနေပြီးဒီ antibody ကို boost ပြန်လုပ်ပေးမယ်ပေါ့နော်။သူရဲ့ဒီ antibody graph မှာဆိုလို့ရှိရင်ကြာတက်တက်လာနေတဲ့ဟာလေးပြီးတော့ရပောင်း150လောက်ကျန်တဲ့ဒီလိုမျိုးလေးဖလက်ထိုးကလည်းပြန်ပြီးတော့အဲ့လို dip ဖြစ်သွားတယ်အကျောက်ရဲ့ဟာအဲ့ဒီချိန်မှာ booster အဲ့လိုမျိုးပြန်ထိုးလိုက်ရစေလို့ရှင်ဒီကောင်ပြန်တက်လာပါဘူးဒါမှမဟုတ်သူတို့ဒီလေးလာချက်ကိုအခုသူတို့ကဒါကိုလုံနေတော့မယ်လုံပြီးတော့အခုသူတို့ဟို partition ဝင်နေတော့မယ်ဆက်ခါကျတော့အဲ့ဒီပုံမှာမူတည်ပြီးတော့ဟိုကျမတို့ကဒီဘက်မှာလည်းအဲ့လိုမျိုးဆက်ပြီးတော့ adjust လုပ်သွားလို့ရမယ်ပေါ့ထွက်လာတဲ့ result တွေပေါ်မှာမူတည်ပြီးတော့မှ booster ထိုးတယ်မထိုးတယ်ဆိုတဲ့ဟာကိုအဲ့ဒီခါကျတော့မှထပ်ပြီးစဉ်းစားရမယ်The most important thing ကဘာပဲထိုးထိုး cost down ထိုးရအောင်
ကိုရိုနာဗိုင်းရပ်စ်ကာယောဂါကိုတွန်းလှန်နိုင်ဖို့အတွက်ကာကွယ်ဆေးအမျိုးအစားပေါင်း190ကျော်စမ်းသပ်ခဲ့တဲ့ထဲက September 11ထိဆို WHO ကကာကွယ်ဆေး5မျိုးကိုအရေးပေါ်ဖြစ်အတည်ပြုပေးထားပါတယ်အခုချိန်ဟာ COVID ကာကွယ်ဆေးတွေအတွက်အဆင့်၄ဖြစ်စမ်းသပ်ဆောင်ကြည့်မှတ်တမ်းတင်နေစေကာလလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ February လစစ်တပ်အာဏာမသိမ်းခင်အရင်အစိုးရလက်ထက်ကအိန္ဒိယထုတ်ကိုဗီရှီကိုဗစ်ကာဝယ်ဆေးတန်း30မှာယူထားတဲ့ထက်ကရထားတဲ့ဆေး 3.5 တန်းကိုထိုးနှံပေးခဲ့ပါတယ်။ဩဂုတ်လထဲမှာတော့စစ်ကောင်စီကတရုတ်ထုတ်ဆိုင်နိုဖမ်ကာဝယ်ဆေး4တန်းကိုဝယ်ယူခဲ့ပြီးထိုးနှံပေးနေတာပါ။ဒါအပြင်နောက်ထပ်ဆိုင်နိုဖမ်24တန်းထပ်ဝယ်ဖို့လုပ်နေကြောင်းနဲ့ရုရှားထုတ်စပော့နစ်ကာဝယ်ဆေး2တန်းလည်းရောက်လာဖို့ရှိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။Serum Institute ထုတ် Covishi ကို February 15ရက်နေ့မှာ WHO ကအရေးပေါ်သုံးခွင့်ချထားပေးခဲ့တယ်လို့ Beijing Institute of Sinopharm ကို May 9 နေ့မှာခြားထားပေးခဲ့တာပါ။ဒါပေမဲ့ Russia တို့ Sputnik ကိုတော့ဩဂုတ်လကုန်ထိခြားထားမပေးသေးပါဘူး။ဩဂုတ်လကုန်ထိဆိုမြန်မာနိုင်ငံမှာကာကွယ်ဆေးအဖြစ်ထိုးပြီးသူက23သိန်းကျော်၊တကြိမ်ထိုးပြီးသူက22.6 သိန်းနဲ့အားလုံးပေါင်း48.6 သိန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။
ตัวที่ประมาณที่มาอะคือตัวอ่ะที่อเปียนนี่ภูเวเลยซอตะยุกเกียเวเลยรัสเซียเวเลยซอซีนี่เวลาไปอีกครั้งจ้ะอดีตอ่ะก็ most important thing อ่ะ quality ป่ะดิเวลาได้ซีนี่ก็ quality หมี่ดล่ะไม่หมี่ดล่ะဆိုတဲ့ဟာကိုဘယ်လိုမျိုးစစ်မလဲပေါ့နော်အဲတို့ quality assurance ဆိုတော့ဘယ်လိုမျိုးဟိုယုံကြည်နိုင်တယ်လဲပေါ့အဲအဲ့ဒီဟာတခုပေါ့ဘာလို့ဆိုစကုစီရောက်လာတာမကောင်းငါကောင်းလားဆိုတဲ့ဟာကိုကသိနေဖို့လိုတယ်ပေါ့နော်အဓိကဒါပထမဆုံးသိနေဖို့အဓိကနောက်ဒုတိယအချက်ကကြတော့ကိုစီမှာတကယ်လို့တို့ကဝယ်လာတဲ့ဈေးတွေကိုရောက်လာပြီဆိုလို့ရှိရင်ထားတော်လို့နေရအဆင်ပြေသလားပေါ့ခုနကဒီမှာပြောနေသလိုမျိုးWHO ကနေပြီးတော့ထည့်သွင်းစဉ်းစားတဲ့အချက်တွေထဲမှာဒါတွေဒီထားတော်ရဲ့ဟာတွေပါထည့်သွင်းစဉ်းစားရတယ်နော်တို့ထားရတဲ့ဟိုဥစား temperature requirement ရှိတယ်နောက်ပြီးတော့ခါကျအကျယ်အဝင်းဘယ်လောက်ရှိသလဲဘယ်လောက်ဆေးကိုထည့်ဖို့အတွက်ဘယ်လောက်ရေခဲတက်တာလိုအပ်ချက်အဲ့လိုများဟာမျိုးတွေရှိတယ်နောက် temperature variation မဖြစ်အောင်လို့က24နာရီအလေးအဆင်မီမပြတ်ဘဲနဲ့ constant ထားနေကြတာဒါတွေအကုန်လုံးတို့ကနေပြီးတော့ကြိုတင်ပြင်ဆင်ဖို့လိုတယ်ထိုးပြတဲ့ခါကြလို့ရှိရင်ဒီထိုးပြတဲ့လူက6ပြည့်အကွာမှာနေရတယ်ထိုးခံရတဲ့လူကသွားတဲ့ခါကြလို့ရှိရင်တယောက်နဲ့တယောက်နဲ့အခုအိန္ဒိယမှာဖြစ်ခဲ့တော့မှာဆိုလို့ရှိရင်အိန္ဒိယ outbreak အရန်ဖြစ်ခဲ့တယ်ဆိုတဲ့ဟာဘာလို့လဲဆိုတော့သူကထိုးပြတဲ့လူနဲ့အထိုးခံရတဲ့လူနဲ့မမျှအောင်မမျှတဲ့ခါကြတော့ဥပမာသူနာပြူရဲ့ဖြစ်ဖြစ်စေးထိုးတဲ့လူပေါ့စေးထိုးတဲ့လူတယောက်ကိုအယောက်တရာတော့တနားထိုးရမှာဆိုအဲ့အယောက်တရာအဲ့တယောက်ရှိမှာသွားပြီးတော့ဖြစ်ပြီးတော့တန်းစီအဲ့ဒီခါမှာလူက space and requirement အရာအစပေးတူတူချာချာမရှိတဲ့ခါကျတော့အဲ့ဒီတန်းစီနေရင်လည်းဒီနေ့ယောဂါလေးကူတယ်ဆက်ထားတာဒါမျိုးတွေကိုထည့်ပြီးစဉ်းစား
ဒေါက်ခင်ဇာဝင်းဖြစ်ရဲ့ပြောကြားခြင်းတွေလည်းဒီသတင်းပတ်အတွက်သိပ္ပံနဲ့ညင်ကြတဲ့ဇာတ်လမ်းကိုဒီမှာပဲရှင်းလာလိုက်ရဲ့ဒီနောက်တစ်ပတ်မှာကျန်းစီဆောင်ရအောင်
ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ message ကနေလည်းစာရေးသားပေးပို့နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင်။
အာဖဂန်စစ်ပွဲတန်ရာရအမေရိကန်စစ်တီတွေကိုသမ္မတဂျိုးဘိုင်ဒန်နဲ့ကတော့သွားတွေ့ခဲ့ချိန်မှာတာလီဘန်တွေကတော့အမေရိကန်နဲ့ပါဆက်ဆံရေးကောင်းအောင်လုပ်မယ်လို့ပြောခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကလည်းအမေရိကန်တပ်တွေပြန်ရောက်သွင်းခဲ့ပြီး၄ရက်မြောက်နေ့မှာအခုလိုတန်ရာစစ်တီတွေကိုကုသပေးနေတဲ့ Walter Reed အမျိုးသားစစ်ဆေးရုံးကိုသမ္မတကိုရိုင်းမလေးညာကသွားတွေ့ခဲ့တယ်လို့အင်ဂျီတော်ကထုတ်ပြန်လိုက်ပါတယ်။အခုလိုချိန်မှာတာလီဘန်အခြေတန်းအရာရှိတွေကတော့မကြာခင်အားလုံးပါဝင်ပြီးအားကောင်းတဲ့အာဖဂန်ဆိုရတဲ့ဖွဲ့ကအမေရိကန်နဲ့ပါဆက်ဆံရေးကောင်းအောင်ကြိုးစားသွားမယ်လို့ VA ကိုပြောလိုက်ပါတယ်ခင်ဗျာမြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတူဖြစ်တဲ့ဦးတည်စားနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုတခတ်အေးအေးယူလိုက်တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရပ်ကဲဆုံးဖြတ်ချက်ကိုကြိုးဆိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်က Twitter မှာရေးလိုက်ပါတယ် Rohingya Muslim တွေနဲ့အခြားလူနည်းစုတိုင်းဒါတွေကိုစစ်တပ်ကရဲဆက်ဆက်အကြမ်းဖက်လုပ်ရက်တွေကျူးလွန်နိုင်အောင်ဘန္နာငွေကြီးအထောက်ပံ့တဲ့လက်လက်ခဲယမ်းတွေဝယ်ပေးခဲ့တဲ့အတွက်ဆိုပြီးဥတီစာနဲ့ဒူဘိုင်ထူးကုမ္ပဏီအုပ်စုကိုပြည်ထိုင်နိုင်ငံကချက်တာရင်းနဲ့မှာတခတ်ရည်မှုတွေချမှတ်ခဲ့တာပါခင်ဗျ။နယူးဇီလန်နိုင်ငံမှာတော့ IS စစ်သေးကြတွေကိုအားချသူတယောက်ကစူပါမားကတ်ကုန်တယ်ကြီးတစ်ခုထဲလူ6ယောက်ကိုဓာတ်နဲ့ထိုးခဲ့ပြီးအချို့အပြင်းထန်ထဏ်ရန်ရခဲ့ပါဗျ။အခုလိုဈေးဝယ်လာသူတွေကိုဓာတ်ကင်တက်ခိုက်သူကိုတော့ရဲကချက်ချင်းပြစ်တက်ခဲ့တယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စနာအာရန်ကဆိုပါတယ်တိုက်ခိုက်မှုဖြစ်ပေါ်ပြီးစက္ကန့်60အတွင်းမှာပဲရဲကသူ့ကိုပြစ်တက်ခဲ့တာပါဒါနဲ့တိုက်ခိုက်သူက2011ခုနှစ်သီရိလင်္ကာနိုင်ငံကနေနယူးဇီလန်ကိုရောက်ရှိလာသူဖြစ်ပြီးအကြမ်းဖက်သမားဖြစ်နိုင်ခြေစံတရားနဲ့စောင့်ကြည့်ခံရသူဖြစ်ပါတယ်နော
်တရင်ချင်းချက်ကိုကိုဝင်းမင်းပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးတော့အတန်းဖန်းအင်ဂျင်နီယာတွေကတော့ El Santo နဲ့ PJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ VOA မြန်မာပိုင်းအစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီနဲ့17နာရီမှလည်းတစ်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားဆင်နားတော့တော့ဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင်ကျေးဇူးနားလည်ပါThank you.
This program has come